to the Voice of America in Burmese.
မင်္ဂလာပါရှင်ဗီအိုအမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဧပြီလ28ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေစတင်ထုတ်လွှင့်နေပါပြီ။အခုရဲဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်ရှင်။ကျမသင်္ကီထိုက်ပါ။နယူးဇီလန်နဲ့အီတလီနိုင်ငံတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်အသွားအလာကန့်သတ်ထိန်းချုပ်မှုတချို့ကိုစတင်ဖြေလျှော့ပေးရဆောင်ရွက်မယ်အကြောင်းတနင်္လာနေ့ကကြေညာခဲ့ပါတယ်။ COVID-19 ကိုဆေးရုံတဲ့ကုသခဲ့ရပြီးနောက်တနင်္လာနေ့မှာပဲတာဝန်ပြန်လည်ထမ်းဆောင်နေပြီဖြစ်တဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကတော့နိုင်ငံတွင်းကန့်သတ်ချက်တွေဖြေလျှော့ပေးဖို့အချိန်မတန်သေးဘူးလို့ပြောဆိုလိုက်ပါတယ်။
And I know how hard and how stressful it has been to give up, even temporarily, those ancient and basic freedoms.
ဒီသူတွေရဲ့ဆွေးရိမ်မှုတွေစိတ်မရှိမှုတွေကိုနားလည်တဲ့အကြောင်းဒါပေမဲ့တားမြစ်ကန့်သတ်ချက်တွေကိုဒီအချိန်မှာဖြေလျှော့ပေးလိုက်မယ်ဆိုရင်ကူးစက်သေးဆုံးမှုတွေတကြော့ပြန်ဖြစ်လာနိုင်ပြီးစီးပွားရေးကိုထပ်အထိနာစေနိုင်တယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုသွားတာပါကမ္ဘာတလုံးမှာ COVID-19 ကူးစက်မှုကဆက်လက်မြင့်တက်နေပြီးလူပေါင်း3သန်းနီးပါးထိရောက်ရှိနေပါတယ်။ဒါပေမဲ့နိုင်ငံတချို့မှာတော့ကူးစက်မှုရော့ချလာပြီးအစိုးရတွေကလည်းနိုင်ငံစီးပွားရေးကိုဖြည်းဖြည်းချင်းပြန်လည်ဖွင့်လှစ်လာကြပါတယ်။နယူးဇီလန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တင်းတင်းကြပ်ကြပ်ကန့်သတ်တားမြစ်ချက်တွေကိုတနင်္လာနေ့မှာစတင်ဖြေလျှော့လာပြီးကျောင်းတချို့နဲ့စီးပွားရေးလုပ်ငန်းတချို့ကိုဖွင့်ခွင့်ပေးခဲ့ပါတယ်။အီတလီမှာတော့လာမယ့်မေလ၄ရက်နေ့မှာစက်ရုံတွေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေပြန်ဖွင့်ခွင့်ပေးမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေကျောင်းနေနဲ့ခရီးယံဖျားကျောင်းတွေပြန်လည်ဖွင့်လှစ်ရေးအတွက်အစိုးပြုတင်ပြထားတဲ့လမ်းညွှန်ချက်အသစ်တွေကိုပြည်ထောင်စုအစိုးရကသုံးသပ်နေစေဖြစ်ပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ချက်မှတ်ထားရတဲ့ကန့်သတ်တားမြစ်ချက်တချို့ကိုဖြေလျှော့ပေးရေးတနင်္လာနေ့မှာဆောင်ရွက်လာကြတဲ့ပြည်နယ်တွေပိုများလာပါတယ်။မင်နီဆိုတာ၊ကိုလိုရာဒို၊မစ္စစ်ဆပီ၊မွန်တနာနဲ့တင်နက်ဆီပြည်နယ်ခေါင်းဆောင်တွေကတော့တနင်္လာနေ့မှာပဲစီးပွားရေးလုပ်ငန်းတချို့ကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကိုရန်ပုံငွေဖြတ်တောက်မဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်တဲ့အချက်လက်တွေပေးအပ်ဖို့အောက်လွှတ်တော်ကော်မတီတရက်ကနိုင်ငံခြားရေးဝန်ကြီးဌာနကိုတနင်္လာနေ့မှာတောင်းခံလိုက်ပါတယ်။WHO အဖွဲ့ကြီးရဲ့ရန်ပုံငွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတဲ့ပြီးခဲ့တဲ့ဒီဇင်ဘာလကဆက်လို့နောက်ပိုင်းဆွေးနွေးမှုတွေအလုံးကိုစီရင်ပြုစုဖို့နောက်ဒီဆုံးဖြတ်ချက်ကြောင့် COVID-19 တိုက်ဖျက်ရေးအပေါ်တက်ရောက်မှုတွေကိုစမ်းစစ်ချက်တွေကိုလည်းပြုပြင်တီးဖြတ်တာမလုပ်ဘဲတင်ပြဖို့ဒီမိုကရက်ကြီးစုတဲ့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကနိုင်ငံခြားရေးဝန်ကြီးဌာနကိုတောင်းဆိုလိုက်တာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မြန်မာအပါအဝင်ဒေသရင်းနိုင်ငံတွေမှာအသွားအလာကန့်သတ်ထိန်းချုပ်ဆောင်ရွက်မှုတွေရှိသလိုလူမှုရေးဆိုင်ရာအခက်အခဲတွေနဲ့လည်းကြုံတွေ့နေရပါတယ်။မလေးရှားနိုင်ငံမှာဗိုင်းရပ်စ်ထိန်းချုပ်ရေးစီးမျဉ်းတွေကိုချိုးဖောက်သူတွေကိုထောင်ဒဏ်ချမှတ်နေပါတယ်။ဗိုင်းရပ်စ်မပြန့်နှံ့စေရေးအတွက်ချမှတ်ထားတဲ့စီးမျဉ်းတွေချိုးဖောက်မှုနဲ့ဖန်ခံရသူထောင်ချီရှိပြီးပြီးခဲ့တဲ့သတင်းပတ်ကုန်အတွင်းပထမအထုပ်အဖြစ်လူ58ယောက်ကိုထောင်ဒဏ်ချမှတ်ပါတယ်။အင်ဒိုနီးရှားနိုင်ငံကတလိပ်ဆန်ရုံတွေမှာတော့ဆူမတရာကြားတွေ၊ဘိုနီယိုအော်ရင်ဂူတန်မြောက်ဝင်တွေအပါအဝင်ထောင်နဲ့ချီတဲ့တလိပ်ဆန်တွေအငတ်ဘေးနဲ့ကြုံရလူအခြေစိုက်နေပါတယ်။မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ကအတည်ပြုလူနာတနင်္လာနေ့ညပိုင်းအထိ146ဦးရှိပြီးဒီထဲကဗိုင်းရပ်စ်ကင်းစင်သူ16ဦးရှိကြောင်း9ဦးကဆေးရုံဆင်းခဲ့ပြီးဖြစ်ကြောင်းအစိုးရကသတင်းထုတ်ပါတယ်
ဒါနဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 9.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်ကဆက်လက်တင်ဆက်မှာပါ။တရုတ်ကိုတင်ပို့မဲ့ကုန်ပစ္စည်းအပေါ်ကန့်သက်ချက်အသစ်တွေကိုပြဋ္ဌာန်းဖို့စီးမြင့်အပြောင်းလဲတွေကိုအမေရိကန်ပြည်ထောင်စုမှတနင်္လာနေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကုန်ပစ္စည်းတွေထဲမှာအရက်ဖက်ဆိုင်ရာလေယာဉ်အစိတ်အပိုင်းနဲ့လျှက်ကူးပစ္စည်းနဲ့ဆက်ဆက်နေတဲ့ပစ္စည်းတွေလည်းပါဝင်မှာဖြစ်ပါတယ်။ပြဋ္ဌာန်းချက်အသစ်အရတရုတ်မှာရှိတဲ့စစ်ဖက်ဆိုင်ရာအဖွဲ့အစည်းတွေကိုရောင်းချတဲ့တတ်မှတ်ထားတဲ့ကုန်ပစ္စည်းတွေနဲ့ပတ်သက်လို့အမေရိကန်ကုမ္ပဏီတွေအနေနဲ့ခွင့်ပြုချက်လိုင်စင်တွေလိုအပ်မှာဖြစ်ပါတယ်။ဒီကုန်ပစ္စည်းတွေဟာအရက်သားတွေအတွက်ပဲဖြစ်ရင်တောင်လိုင်စင်လိုအပ်လိမ့်မယ်လို့ဆိုပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာအင်တာနက်လွတ်လပ်ခွင့်လှုပ်ရှားသူ3ဦးပျောက်ဆုံးနေကြောင်း AFP သတင်းမှာမနေ့တနင်္လာနေ့ကဖော်ပြထားပါတယ်။သူတို့တွေဟာတရုတ်အစိုးရကပိတ်ပင်ထားတဲ့ online မှာရှိနေတဲ့ coronavirus ကူးစက်မှုသတင်းတွေကိုစုဆောင်းပြုစုနေတာကြောင့်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားတယ်လို့ယုံကြည်ရကြောင်းနှီးဆက်တဲ့ဆွေးမျိုးသားချင်းတဦးကပြောဆိုခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်အသစ်အန္တရာယ်ကိုတာဝန်သိသိနဲ့သတိပေးဖို့ကြိုးစားသူတွေကိုအပြစ်ပေးအရေးယူတာအပါအဝင်ရောဂါကူးစက်မှုအခြေအနေကင်တွယ်ခဲ့တဲ့တရုတ်အစိုးရလုပ်ရက်တွေအပေါ်မှာဝေဖန်မှုတွေထွက်ပေါ်ခဲ့တာပါ GitHub software အသုံးပြုပြီး virus နဲ့ပတ်သက်တဲ့အချက်လက်တွေတစုတစည်းတည်းဖော်ပြထားတဲ့ online သတင်းရင်းမြစ်ကိုဖြန့်ဝေခဲ့တဲ့ Chen Mei ကိုင်းဝေနဲ့သူ့ရဲ့ရီးစားဖြစ်သူအပါအဝင်၃ဦးဟာ April 19ရက်နေ့ကပျောက်ဆုံးခဲ့တာပါ Thomas2049လို့အမည်ပေးထားတဲ့ online သတင်းအစီအစဉ်မှာတရုတ်အစိုးရက online စင်စာပိတ်ထားတဲ့သတင်းတွေကိုစူးစီးဖော်ပြထားတာဖြစ်ပါတယ်။ AFP သတင်းဌာနကဖတ်ရတဲ့ Beijing မြို့ Kaiyang ရဲစခန်းထုတ်ပြန်တဲ့စာမှာတော့ online လှုပ်ရှားသူ Kai နဲ့ Dang တို့နှစ်ဦးကိုပြဿနာရန်လိုမှုဖန်တီးတဲ့ဆွဲချက်တင်ခံထားရပြီးအထူးဆောင်ကြည့်ရေးအင်အားစခန်းတစ်ခုမှာထိမ့်သိမ်းထားတယ်လို့ဆိုပါရယ်လက်ရှိမှာတော့သူတို့သုံးဦးပျောက်ဆုံးနေတာနဲ့ပတ်သက်လို့သက်ဆိုင်ရာဘက်ကတရားဝင်ထုတ်ပြန်ချက်သတင်းကိုစောင့်ဆိုင်းနေတယ်လို့ဆွေမျိုးသားချင်းတဦးကပြောပါရယ်ရှင် Facebook မှာအစိုးရဆက်ကျင်တဲ့အကြောင်းတွေတင်ခဲ့တဲ့အမျိုးသားတဦးကိုတနင်္လာနေ့က VNN နိုင်ငံတရားရုံးတစ်ခုကနေထောင်နဲ့တစ်နှစ်ခွဲချမှတ်ခဲ့ကြောင်းလုံခြုံရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါရယ် Facebook ပေါ်မှာအစိုးရကိုဆန့်ကျင်ရေးသားချက်တွေပိုပြီးစင်စါဖြတ်ပေးဖို့ VNN အစိုးရနဲ့သဘောတူခဲ့ကြောင်း Facebook ကုမ္ပဏီက Writer သတင်းဌာနကိုပြောပြပြီးရပိုင်းကြာမှာအခုလိုထောင်ဒဏ်ချမှတ်ခဲ့တာလည်းဖြစ်ပါတယ် Facebook Social Media မှာ Lucky Chow လို့အမည်ပေးထားတဲ့ Chang Hong Chong ကို Democracy နဲ့လွတ်လပ်ခွင့်ကိုအလွဲသုံးစားလုပ်ပြီးနိုင်ငံတော်ရဲ့အကျိုးကိုထိခိုက်စေတဲ့ဆွဲချက်နဲ့ Canton တရားရုံးမှာတရက်ထဲကြားနာပြီးထောင်ဒဏ်ချမှတ်ခဲ့တာဖြစ်တယ်လို့တည်သူလုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အသက်43နှစ်အရွယ်ချောင်းကိုနိုင်ငံတော်ဆန့်ကျင်ရေးပို့စ်တွေရေးသားမှုဒီနှစ်ဇန်နဝါရီလကဟနွိုင်းမြို့နားမှာဖြစ်ခဲ့တဲ့ဆန္ဒပြသူတွေနဲ့ရုံးရင်းဆန်ခဖြစ်မှုမှာတည်ဆုံးခဲ့တဲ့ရဲတပ်ဖွဲ့ဝင်3ဦးကိုစော်ကားတဲ့မှတ်ချက်တွေပေးခဲ့မှုစတဲ့ဆွဆွဲချက်တွေကိုတည်သူလုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပေမဲ့လို့ Writer သတင်းဌာနကချောင်းရဲ့ရှေ့နေစီကိုတုံ့ပြန်ချက်ရဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးDemocratic Party ရဲ့သမရလောင်းအမည်စင်းအတွက်ဒုသမရဟောင်းဂျိုးဘိုင်ဒန်ကို Democrat Outlook တော်ဥက္ကဋ္ဌနန်စီပလိုစီကတရားဝင်ထောက်ခံလိုက်ပါတယ်။တနင်္လာနေ့မနက်ပိုင်းကထုတ်ပြန်တဲ့ကြိုတင်သွင်းယူထားတဲ့ဗီဒီယိုထဲမှာနန်စီပလိုစီကဂျိုးဘိုင်ဒန်ကိုမျှော်လင့်ချက်တတိရှိတဲ့လူပုဂ္ဂိုလ်ဖြစ်တင်စားပြောဆိုထားပါတယ်။ဒါအပြင်ဂျိုးဘိုင်ဒန်ဟာလူတိုင်းတက်နိုင်တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေအတည်ပြုဖို့အတွက်ကူညီခဲ့တဲ့အတွေ့အကြုံရှိခဲ့တဲ့အပြင်2009ခုနှစ်ကစီးပွားရေးပြန်လည်နလန်ထူရေးဥပဒေအကောင့်ထဲပေါ်တဲ့နေရာမှာလည်းအတွေ့အကြုံရှိခဲ့သူဖြစ်ကြောင်းနန်စီပလိုစီကညွှန်ပြီးပြောခဲ့ပါတယ်။ဒါကြောင့်ကမ္ဘာ့ကပ်ရောဂါကြားရောက်နေတဲ့အချိန်သူဟာတိုင်းပြည်ကိုကောင်းကောင်းဦးဆောင်နိုင်မဲ့သူအဖြစ်နန်စီပလိုစီကပြောသွားပါတယ်။အခုလိုဘိုင်ဒန်ကိုသူ့ရဲ့တရားဝင်ထောက်ခံမှုအံ့ဩစရာမဟုတ်ပေမဲ့ Democratic Party တွင်သမရလောင်းအမည်စင်ရွေးချယ်ပွဲတွေမှာဗမ်မလိုက်ရက်တီချက်ကိုပလိုစီကရွေးချယ်ထားတာပါ။နိုဝင်ဘာမှာကျင်းပမဲ့သမရရွေးကောက်ပွဲမှာလက်ရှိသမရ Donald Trump ကိုရှင်ပြိုင်နိုင်ရေးကိုပဲပါတီအနေနဲ့ဦးစားပေးဖို့သူကထက်ခါတလဲလဲသတိပေးနေတာဖြစ်ပါတယ်ရှင်သတင်းစီစဉ်ကိုနားဆင်ကြကြတာပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းဆောင်မတွေကိုနားဆင်ဖို့အချိန်ရောက်ပါပြီ
။ COVID-19 ရောဂါထိန်းချုပ်ရေးအတွက်မြန်မာနိုင်ငံကစောင့်ရွက်နေတဲ့ quarantine လို့ခေါ်တဲ့တိကျခွဲပြီးစောင့်ကြည့်ရဲ့လုပ်ငန်းစဉ်ရဲ့လိုအပ်ချက်တွေဘာတွေများရှိသလဲဆိုတာမေးမြန်းတင်ဆက်ပေးသွားမှာပါ။မြန်မာနိုင်ငံမှာဒီရောဂါပိုးစတင်တွေ့ရှိရာတစ်လကျော်ကြာလာပြီဖြစ်ပါတယ်။ တန်လေတက်တာလာသူဥယေတိုးလာတယ်လို့ကုဆက်ခံရသူအရေးအတွက်ကလည်းတိုးလာနေတာကြောင့်ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနဘက်ကရန်ကုန်တိုင်းတွင်မြို့နယ်အချို့မှာနေမှာပဲနေကြဖို့ညမထွက်ရအမိန့်ထတ်တိုးထုတ်တာတွေကိုဆက်လက်လှုပ်ဆောင်ရရှိပါတယ်။လာမယ့်မေလအထိလက်ရှိချမှတ်ထားတဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေအတိုင်းဆက်လက်လှုပ်ဆောင်သွားဖို့ပြင်ဆင်ထားတယ်လို့ကျန်းမာရေးနဲ့အားကစားပြည်ထောင်စုဝန်ကြီးကမနေ့ကထုတ်ပြန်ပြောဆိုထားပါတယ်။ပိုးတွေးလူနာနဲ့ဓာတ်ရိုက်ဆက်ဆက်တဲ့မိသားစုဝင်တွေအပြင်ထိတွေ့ဆက်ဆက်မိခဲ့တဲ့လူတိုင်းကိုနေအိမ်တွေမှာထားပြီးစောင့်ကြည့်တာဟိုတယ်တွေမှာထားပြီးစောင့်ကြည့်တာတွေလည်းပိုလှုပ်လာခဲ့ပါတယ်။ရန်ကုန်တိုင်းကပိုးတွေ့လူနာအများဆုံးတွေ့ရှိထားတဲ့မြို့နယ်၁၀ခုမှာကန့်သက်ပိတ်ဆို့မှုတွေလည်းလှုပ်ဆောင်ထားပါတယ်။ဒီလိုလှုပ်တာမှာပိုးတွေ့လူနာနဲ့မိသားစုဝင်တွေသူနဲ့ဆက်ဆက်သူတွေဆက်ဆက်ခြင်းမရှိပေမဲ့အနီးနားမှာနေထိုင်မိသူတွေကိုယောဂပိုးစစ်ဆေးဖို့လာရောက်ခေါ်ဆောင်တာမှာဒီလူတွေအပေါ်ခွဲခြားဆက်ဆံခံရစေနိုင်တဲ့အပြုအမူတွေနဲ့လာရောက်ခေါ်ဆောင်မှုတွေရှိနေတာမို့ဒီအပိုင်းကိုပထမဆုံးပြင်ဖို့တိုက်တွန်းလာသူကတော့အထွေထွေယောဂကုဆရာဝန်ဒေါက်တာမြင့်ဦးပါ။
လူလူရဲ့ကြောက်ရမှုကနှစ်ပိုင်းရှိတယ်။ကိုဗစ်ကိုကြောက်တယ်၊နံပါတ်1ကွာရန်တင်းကိုကြောက်တယ်၊လော့ဒ်ဒေါင်းကိုကြောက်တယ်ပေါ့။အဲ့ဒီဟာတွေကိုကျွန်တော်မကြောက်အောင်ပြန်လုပ်ပေးရမှာပေါ့။အဲ့ဒါကြောင့်အဓိကကျွန်တော်ကတမယ်ရေဝင်ဝင်ကြီးထံထားတဲ့ viewer ကဘယ်လိုဥစည်းသွားရမလဲဆိုအားရမဖြစ်အောင်လူလူရဲ့ဆက်မှာလက်ကွက်ဆက်မှာကွာရန်တင်းဆိုတာမကြောက်ရုံပေါ့။လော့ဒ်ဒေါင်းဆိုတာမကြောက်ရုံပေါ့။ပြီးတော့ချင်းချင်းခွဲခြားမဆက်ဆံဖို့ကွာရန်တင်း policy ကိုပြန်လည်လုပ်ဖို့လိုပါတယ်။ခုနကလူမှုအသင်းအဖွဲ့လေးတွေသူတို့ဒီနေ့သူတို့လုပ်နေကြတာကိုစဉ်းစားခတ်တူတူလေးပေးလိုက်မယ်။အခုတော့ PPE ဆိုတာဘယ်နေရာမှာဝယ်ရလား။ဒီလူတွေစနစ်တကျယောဂမကူအောင်ကျွန်တော်တို့ကအရင်ကဗောလန်တီးယားတွေကထိန်းရတော့မယ်။အဲ့ဒီဖေးုံကျွန်တော်တို့ပြန်မဆရာအောင်လို့ဘယ်နဲ့စီဘာကော်နာပေါ့နော်။စီယုံရဲ့စီဘာလေးခုတဲ့နေရာမှာ TDS ကိုသူတို့ဝတ်ဆောင်ပြည့်နေသုံးမလား။သူတို့စီယုံမှာပညာပေးတဲ့နေရာမှာသုံးမလားပေါ့။အဲ့ဒါတွေကိုကျွန်တော်ဗောလန်တီးယားတွေကိုအများကြီးသုံးစားလို့ရနိုင်ပါတယ်
။မြောက်ရီမှာစေတနာဝန်ထမ်းအနေနဲ့ကုညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့ဦးအောင်မိုးကတော့နေဆက်ကိတ်တွေနဲ့နေရာစုံကနေနိုင်ငံတွင်ပြန်လည်ဝင်ရောက်လာဖို့လုပ်နေတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့ဤစနစ်တစ်ခုနဲ့ကင်တွယ်သွားဖို့တိုက်တွန်းသွားခဲ့ပါတယ်
။ဒီပေလာအကုံမှာပြန်ဝင်လာမယ့်လူတွေရှိတယ်။ကျွန်တော်တို့ကတော့မဝင်လာသေးခြင်းဘူးပေါ့နော်။အစိုးရအနေနဲ့ဒါကကြည်တူကြည်ဟိုဘက် request လုပ်ပြီးတော့ဟိုမှာပဲထားပြီးတော့မပတ်စုတရန်တိုးမယ်ဆိုလည်းပဲဒီပေါ့နော်ကျွန်တော်တန်ယုံကနေတဆင်ပေါ့နော်။အဲဒီ phone visit ပုံစံမျိုးသွားထုတ်ပေးရင်တော့ပိုအဆင်ပြေတယ်။ဒီတော့ဝင်လာလို့ရှိရင်ကုဆက်နှုံးကြီးညားနိုင်တယ်ပေါ့နော်ကျွန်တော်အမြင်တော့အဲဆိုတော့ကျွန်တော် outbreak ဖြစ်သွားဖို့များတယ်ပေါ့။အဲဆိုလူကအများကြီးဝင်လာမှာလေ။
ညရင်ချူရင်အားနေတဲ့ကလေးငယ်တွေနဲ့တခြားမတန်ဆွမ်းတွေပိုးကူးဆက်ခံရမယ်ဆိုရင်တာမန်လူတွေနဲ့ရောပီကုတာဖို့ကအခက်ခဲရှိရမှုဒီလူတွေအတွက်စဉ်းစားပြီးတည်တံလှုပ်ဆောင်ပေးဖို့မတန်ဆွမ်းများကိုဗစ် -19 အရေးပေါ်တုံ့ပြန်ရေးပူပေါင်းကော်မတီဥက္ကဋ္ဌဦးမြတ်သူဝင်းကတိုက်တွန်းပြောဆိုလိုက်ပါတယ်
။စိတ်ပိုင်းဆိုင်ရာကျန်တဲ့လူတွေမျိုးချက်ချင်းကြီးတဏှာနဲ့တဏှာတားကြဖို့ဆိုတော့ကျွန်တော်တို့ကခက်ခဲနေတာရှိတယ်။ကျောစိတ်ကအစင်မပြေတာတွေများတယ်စိတ်ကကြပါ quality မဲ့နေရာ positive ဖြစ်တယ်ပဲရှိရှိနေသူကနေထိုင်စားတော့ဖို့အတွက်ကတက်တော့တက်တာရှိစေချင်တာပြည်စုံမှုမပြောလို့ကျတော့စားဝတ်တော့ဖို့တွေလိုတယ်ပေါ့ဆေးရုံကတော့ပေးတယ်ပေးတဲ့ခါမှာမိသားစုရှိရသူကသူ့ရဲ့မိသားစုတက်ကိုတော့ကရောက်နေတဲ့ခါမှာစိတ်ကကြဆန်းသွားရင် immune system နဲ့ကြမစိုးရတယ်ကျွန်တော်တို့ပုံမှန်ဆက်တို့ရင်းညင်းတာတာနဲ့ကြွကြွတင်းပြင်ဆင်ပေးဖို့လုပ်ပြပါ
လက်တလုံးမှာတော့မတန်ဆွမ်းအမျိုးသမီးတဦးနဲ့အမျိုးသားတဦးတို့စေကုတာခံနေရတယ်လို့အမျိုးသမီးတဦးကတော့စောင့်ကြည့်လူနာအနေနဲ့ကုတာမှုခံနေရတယ်လို့ဦးမြတ်သူဝင်းကပြောပါတယ်ထုတ်ပြန်ထားတဲ့စီးရင်စရာတွေအရလက်ရှိမှာပိုးရှိမရှိစောင့်ကြည့်ခံရသူအယောက်4000ကျော်ရှိပြီးတန်တရာလူနာက3000နီးပါးရှိတယ်လို့ဖော်ပြထားပါတယ်တန်တရာလူနာစောင့်ကြည့်လူနာတွေတဲကနေအယောက်9000နီးပါးကိုဓာတ်ခွဲစစ်ဆေးနိုင်ခဲ့ပြီးအဲ့ဒီတဲကမှပိုးတွေ့လူနာ146ဦးတွေ့ရှိခဲ့တာဖြစ်ပါတယ်ပြန်ကောင်းလူနာ10ဦးရှိခဲ့ပြီး5ဦးကတော့သေဆုံးခဲ့ပါတယ်ရှင်ကျွန်မမိခပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်ဧပြီ30ရက်နောက်ပိုင်းမှာထိုင်းကမြန်မာလူထုတွေနန်ဆက်ကတည်းကမြန်မာပြည်ပြန်ဝင်ဖို့စီစဉ်နေရမှာမွန်ပြည်ပါတီထိန်းချုပ်ဆက်ဖျားသုံးစုနန်ဆက်လန်းသုံးခွင့်မပေးတော့ဘူးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကမ္ဘာနယ်ဝန်းဖြစ်ပွားနေတဲ့ COVID-19 ကူးစက်ရောဂါကြောင့်ထိုင်းနိုင်ငံမှာလည်းဆက်ရုံလုံယုံတွေအများပြားပိတ်ထားရပြီးထိုင်းရောက်မြန်မာရွှေ့ပြောင်းလုံသမားတွေတောင်းတဲ့ချီမိမိနေရပ်ကိုပြန်လည်နိုင်ရေးစောင့်ဆိုင်းနေရမှာ၎င်းတို့တို့ဧပြီလ30ရက်နေ့နောက်ပိုင်းမြောက်ဝတီနယ်စပ်လမ်းကြောင်းကနေနေရပ်ကိုပြန်လည်နိုင်ရေးသက်ဆိုင်ရာဆွေရဌာနတို့ကနေစီစဉ်နေပြီးဖြစ်ပါတယ်။တရားဝင်လမ်းကြောင်းမဟုတ်တဲ့ဖျားသုံးစုလမ်းကြောင်းကနေပြန်ဖို့အခက်အခဲရှိနေတဲ့အတွက် မြောက်ဒီလမ်းကြောင်းကနေပြန်ဖို့မုံမြင့်တဲ့ပါတီအနေနဲ့ညွှန်ကြားရတာဖြစ်တယ်လို့မုံမြင့်တဲ့ပါတီဘိုလ်မှုဆောင်ကော်မတီဝင်နိုင်ပညာလေကမွန်ပါတာနဲ့ခုလူပြောပါတယ်ဆန်ကြောက်တော့လေတော်ကြောင်းတော့ကတော့စိန်ကလည်းကြောင်းတော့ပူရီနေကလည်းစောရင်တော့ချစ်ချောစွာတော့သူပြောသွားတာကတော့ထိုင်းကနေပြည်တွင်းကိုပြန်လာတဲ့သူတွေကိုအစိုးရကနေမြောက်ဒီလမ်းကနေပို့ဆောင်သွားဖို့ရှိနေတယ်ဖျားတုံးစုလမ်း ပွားနေရင်အခြေအနေကိုထိမ့်သိမ်းဖို့ခက်မယ်ဒီယောဂရသက်ရွာရဲပြန်သွားရင်ထိမ့်ချုပ်ဖို့ကခက်သွားမယ်။ဒါကြောင့်မို့မြောက်ဝတီလမ်းကနေပြန်ကြဖို့လမ်းကြောင်တစ်ခုထဲပြန်ကြဖို့မြောက်ဝတီမှာဆိုးရွားကနေရပြန်ဖို့စီစဉ်ထားတဲ့ဆိုပြီးမွန်ပါရာနဲ့ပြောဆိုသွားတာပါ။ဒီဧပြီလ3ပိုင်းတုန်းကလည်းမွန်မြစ်ပါတီဖျားသုံးစုအုပ်ချုပ်ရေးဖွဲ့ကနေထိုင်းနိုင်ငံကနေပြန်လာတဲ့မြန်မာနိုင်ငံသားလူထုမားတွေအနေနဲ့မွန်မြစ်ပါတီထိမ့်ချုပ်တဲ့ဖျားသုံးစုဒေသဂျပန်ရေတွင်းရွာနဲ့ကြံတော်ရွာတို့ကိုမလာဖို့နဲ့လိုက်ပါပို့တဲ့ပွဲစားတွေကိုဖမ်းဆီးရေးယူမယ်လို့ဧပြီလ17ရက်နေ့မှာအမိန့်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လူပွဲစားတွေကနေလမ်းထွက်မှာပို့ဆောင်နေစေဖြစ်လို့ပြည်တော်ပြန်လည်အနေနဲ့ COVID-19 ကာကွယ်သားစီရင်ကွာရန်တီးစောင့်ကြည့်နေတဲ့မြန်မာအာဏာပိုင်တွေကမြို့သက်ဝင်ခွင့်မပေးတဲ့အတွက် Rubber Chan ထဲမှာတောင်းတင်နေရလို့အခက်အခဲတွေတွေ့ကြုံနေရပါတယ်။ကရင်ပြည်နယ်ဆိုရဖွဲ့အနေနဲ့လည်းပြည်တော်ပြန်နေကိုမြောက်တီလမ်းကြောင်းကနေတာလက်ခံသွားဖို့အစိုးရဖွဲ့ကနေစုံမြသားကြောင်းဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်
။တရားပေါင်းစုကကျွန်တော်တို့ရဲ့ရိုးရိုးနဲ့ပေါ်မှာတရားဝင်ဝင်ပေါ့မဟုတ်ဘူး။မြောက်တီကကျွန်တော်တို့ရဲ့တရားဝင်ဝင်ပေါ့နော်။ကိုဘကဝင်လာလိုက်ရင်တရားဝင်ဝင်ပေါ့မဟုတ်တဲ့ဘက်ကရိုးရိုးကအစ်စ်စီလုပ်နေတာစစ်စစ်ကဲ့မယ်။ဒုတိယတစ်ခုအဲ့ဒီကမောင်တွေကိုကျွန်တော်ဘတ်ကျူဝမ်းအလုပ်ဟာလမ်းနာလမ်းကွဲလာမယ်။အဲ့ဒီတရားပေါင်းစုမှာရှိတဲ့ဖမ်းမှာလည်းဂေဝါတခုပဲမဟုတ်ဘူးဝင်ပေါ့သိမ့်များနေတော့သူ့ထိန်းရပြင်ရခက်တယ်ပို့ရဆောင်ရခက်တယ်ကျူရမိုးရပြည့်စုရခက်ပါလေအဲ့ဒီဘုရားသုံးကြီးမှာရှိတဲ့ဖမ်းမှာလည်းဂေဝါတခုပဲမဟုတ်ဘူးကျန်တဲ့ရောဝါကျန်လို့သူ့အဖို့ဝင်လို့ရဝင်ရဝင်ပေါ့သိမ့်များနေတော့သူ့ထိန်းရပြင်ရခက်တယ်ပို့ရဆောင်ရခက်တယ်ကျူရမိုးရပြည့်စုရခက်ပါလေအဲ့ဒါကြောင့်ဒီဘက်ကဝင်ခိုင်းရလို့ဒါတော့တရားဝင်ဝင်ပေါက်ပြတဲ့မြောက်ဒီကနေဝင်ကြရအောင်။နောက်တော့ကသူ့ဦးလုံးကဝင်ကြီးကအဲ့လိုဝင်ပြောကြပါတယ်
။မြောက်တိနေစားကိတ်ကပြန်လာသူတွေကိုယောဂဆစ်ဆီးပြီးတီးတန်းဆောင်ပြေးရေးဆောင်မှာ23ရက်နေဆိုင်ပြီးမှမူလနေရာကိုပြန်ရမှာဖြစ်ပါတယ်။ပြည်တော်ပြန်တွေကိုလက်ခံဖို့အတွက်မြောက်တိမြို့နယ်တွင်ဆောင်ပြေးရေးစခန်းတွေကိုလည်းကြိုတင်ပြင်ဆင်ထားပြီးဖြစ်ကြောင်းဝင်ကြီးဦးမင်းတင်ဝင်းကပြောပါတယ်
။ဒီဘက်မှာကွာရန်တီးစခန်းတွေကျွန်တော်ပြောပါမယ်အကုန်လုံးလုပ်သွားပြီ။ဘလို့အစားတွေကျွေးဒီလူတွေကဘလို့ကျမကြီးကဘလို့ဆစ်အမှိုက်စစ်စစ်လေးပေါ်လေကဘယ်နှပေါ်လဲဘယ်လိုလုပ်ကားတွေတော့ကုန်စီနေတ
ာဒါပေမဲ့ထိုင်းနိုင်ငံသွင်းကိုတရားမဝင်တဲ့နီလန်းနဲ့တွားရလွတ်လွတ်ကန်တဲ့သူအများပြားရှိနေပါတယ်အခုမြောက်တီနေစားကိတ်ကလက်ခံတဲ့အခါမှာတရားဝင်တွားရောက်တဲ့အလုပ်သမားတွေတင်တာမကတရားမဝင်တွားရောက်တဲ့အလုပ်သမားတွေကိုပါလက်ခံမခံရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါကြောင့်တရားဝင်လမ်းကြောင်းကပြည်တော်ပြန်တွေကိုလက်ခံနေတဲ့ဆိုပေမဲ့လည်းတရားမဝင်ဝင်ရောက်သူတွေအတွက်အိမ်ပြန်ရေးမှာခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ကျွန်တော်နိုင်ကုန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်
။စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးဆေးရုံတက်လိုက်ရတဲ့မြန်မာအမျိုးသမီးငယ်တဦးဟာရောဂါလက္ခဏာပျောက်ကင်းသက်သာပြီးဆေးရုံကပြန်ဆင်းလာချိန်မှာနေစရာအခက်အခဲနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုပြောပြချင်ပါတယ်။စင်ကာပူမှာဆောက်လုပ်ရေးအင်ဂျင်နီယာအဖြစ်လုပ်ကိုင်နေတဲ့အသက်28နှစ်အရွယ်မတ်ဝေငိင်းဤကသူ COVID-19 ရောဂါပိုးကင်းရှင်းသွားပြီးဆေးရုံကပြန်ဆင်းလာချိန်မှာသူငှားနေတဲ့အိမ်ရှင်ကသူ့ကိုလက်မခံတာကြောင့်သူအတွက်နေစရာအိပ်စရာနေရာမရှိတော့ပဲဖြစ်သွားရကြောင်းအခုလို့ရှင်းပြပါတယ
်။အိပ်ပဲ၃ရက်နေရနေပြီးတော့ဖျားတယ်။နောက်ဆုံးကျတော့ဘလို့မှအနံ့ရတာမရတော့ငါစီကံကိုပါပြရတယ်။ကိုယ့်ရဲ့နေမနေ့ပိုင်းစီကံသွားတယ်။ညနေပိုင်းတော့တခါရဲအဲ့ယောဂကုသယောဂအဲ့စီကိုမှတခါရဲသွားစစ်လိုက်တယ်။စစ်လဲစစ်ပေါ့အဲ့ COVID-19 နဲ့ပတ်သက်ပြီးတော့ positive ဖြစ်တယ်ဆိုပြီးတော့ဆရာဝန်ကပြောရပါတော့ confirm ဖြစ်တယ်။အဲ့ဒီနောက်ပိုင်းစီယုံမှန်မှ9ရက်ကြာတယ်။ပြီးတော့ isolation facility ဆိုရဲအဲ့နေရာမှာသူမိုင်းအင်ဖက်ရှင်အောင်ဖြစ်တဲ့လူကိုဖွဲထားတဲ့နေရာပေါ့အဲအဲ့နေရာမှာညီမကို၁၀ရက်ထားတယ်အဲ၁၀ရက်ပြီးတော့အဲ၉ရက်နေ့မြောက်မှာအဲညီမက first negative ဖြစ်တယ်အဲနေပဲညီမသူ့ကိုလှမ်းပြောတယ်မိုင်းညီမကတော့ပြန်သွားတဲ့ချိန်အဲ negative ဖြစ်ပြီးတကယ်လို့မနေ့ပြန်ဒုတိယချိန် negative ချိန်ညီမအိမ်ပြန်ပြီးတော့ဆင်းလာလို့ရပြီမိုင်းဆိုတော့နောက်မိနစ်ကျတော့လည်း negative ဖြစ်တော့အဲအိမ်မကိုလှမ်းပြောလိုက်တယ်အဲနေသူကပြန်မလာနဲ့ပေါ့နော်ညီမကိုအဲ့လိုမျိုးသူကပြောတယ်လမ်းမခံဘူးပေါ့နော်ညီမညီအိမ်တက်တက်ရှာပေါ့အဲ့ချိန်မှာပေါ့နော်ကိုကိုကကို negative ဖြစ်လို့ပျော်သွားမယ်အပျော်အောင်မရှိဘူးပေါ့နော
် COVID-19 ရောဂါကင်းရှင်းသွားပြီးချိန်မှာသူ့အနေနဲ့တီးကြားစောင့်ကြည့်ကာလအဖြစ် quarantine လုပ်ခဲ့ရတယ်လို့လဲမတ်ဝေငိင်းဤကပြောပါတယ်မတ်ဝေငိင်းဤရဲ့အခုလိုပြောဆိုချက်တွေနဲ့ပတ်သက်လို့ Tumago lagane ingan happy the ancient mamma mutamigo. Pioia phone call gave me, phone kind chichajim shibau. Ulo nizia machine pinirago, chadi dore, mimaning another choga. Ingan halo meagin, throsima kitalani will pick or gave me. Lorose, nizia ingan di jaya will jovan is a velo. My winning ega piovari.
I say one thing on the net. I send him a net to my mamma pay to Alamity. A bunch of my single mau, or Terry Male, Malaysia. ကွာတဲ့ဂျင်းဝင်တဲ့လူတွေအကုန်လုံးကဂိနီယာကုန်ပြည်တယ်ရောဒီမှာလည်းစီစဉ်ပေးလို့မရဘူးပြည်တခြားမှာလည်းဒီမှာမပွားရမှာရှိဘူးအဲ့တော့ဟိုကြောင့်ငါဓမ္မတကအင်ရှာတော့ကပြည်ရဲ့ပြည်ရဲ့အကူလမ်းပြီးတော့အဲ့အကူဒီကိုရီးယားလည်းပြည်ထားရပါတော့အဲ့အချိန်မှာမှာဒီမှာမှာအဲ့အဲ့အနေနဲ့အဲ့ရနေလို့ဒီအိမ်ကိုပေါ့လာတယ်တုံးရရှိပြီပေါ့အဲ့တော့လည်းတော့အိမ်ကတော့တော်တော်ရှာနေတော့ကိုရိ
င်းသင့်တယ်လို့မြန်မာအလို့သမားရေးကူညီဆောင်ရွက်နေတဲ့ဟုံးအဖွဲ့အုပ်ချုပ်မှုဒါရိုက်တာအဖွဲ့ဝင်ဦးတင်မောင်ဝင်းကအကြံပြုပါတယ
်အဲ့ပေါ်လေဒီအရှင်ကြီးချက်တဲ့ဥစ္စာကိုနားလည်လို့ရပါတယ်သဘာဝလည်းကြပါတယ်ဒါပေမဲ့ဗျာသူဆေးဥတင်နေတဲ့အချိန်မှာအနေထားမှာဆိုလို့ရှိရင်သူကစာစာနာလေးနှိမ့်သိမ့်ပြီးတော့ပြောပြီးတော့မှပြည်ပြည်လေးလေးဖြစ်ရင်တော့ကောင်းတာပေါ့အခုကကျတော့အဲ့မှာနေတော့သူမှရှိအဝယ်စားလေးရှိမှသုံးဆောင်လေးရှိမှအဲ့အရောမှာဆိုလာယူလို့မရအောင်ဖြစ်သွားတယ်ဆိုတဲ့ဟာကြတော့သိပြီးတော့ဒူသားများမဆန်ဘူးလားလူလားလို့ပဲပြောရမလို့တော့ဖြစ်နေပြီပေါ့ဗျာ
စင်ကာပူနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူပေါင်း 14,400 ကျော်ရှိပြီးသေဆုံးသူ14ဦးရှိကာရောဂါပျောက်ကင်းသွားသူ 1,100 နီးပါးရှိပါတယ်ရောဂါကူးစက်မှုအများစုဟာစင်ကာပူနိုင်ငံမှာလာရောက်အလွတ်လွတ်ကိုင်နေကြတဲ့နိုင်ငံသားလူသားတွေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါ
ကျမခွာညိုပါရှင်အခုဆက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကထဲချုပ်ဆက်ရုံတွေမှာကျန်းမာရေးဝန်ထမ်းတွေအတွက်ယောဂဘူကာကွယ်ရေးဝတ်စုံတွေချုပ်နေကြတဲ့အကြောင်းရိုက်တာသတင်းတပုတ်ကိုပြောပြပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်တော်က Celebrity Garment Exports အထက်ချုပ်ဆက်ရုံမှာတော့အဝတ်ထည်တွေအစားနိုင်ငံတော်ဝန်မှရှိနေတဲ့ဆရာဝန်တွေ၊သူနာပြုတွေ၊စစ်သားတွေနဲ့ရဲဝန်ထမ်းတွေအတွက်လက်တလော့အရေးကြီးလိုအပ်နေတဲ့ယောဂဘူကာကွယ်ရေးဝတ်စုံ PPE တွေကိုမနာတမ်းချုပ်နေကြပါတယ်။အစောပိုင်းမှာတော့ပိတ်ထားခဲ့ရတဲ့စက်ရုံမှာအခုအခါအစိုးရရဲ့ညွှန်ကြားချက်အရ PPE ဝတ်စုံတွေချုပ်နေတာလို့လဲစက်ရုံရဲ့ Managing Director မိုဟာမက်ရှူရစ်ကပြောပါတယ
်။ Mother Desh Lockdown သူဒီခုလေကြိုင်တိုင်းအမတဲ့
တားဆီးပိတ်ဆို့ထားတာတွေအဆုံးသတ်တဲ့အခါ PPE ဝတ်စုံတွေကိုပြည်ပကအမှားသူတွေရှိတယ်ဆိုရင်ထုတ်လုပ်သွားဖို့လဲစဉ်းစားပါမယ်လို့သူကပြောပါတယ်။အလားတူပါပဲစက်ရုံတချို့မှာလဲနှာခေါင်းစည်းလိုကျန်းမာရေးသုံးအကာအကွယ်ပစ္စည်းတွေထုတ်လုပ်ပြီးအများပြည်သူအတွက်ရောင်းချပေးနေကြတာပါ။ကာကွယ်ရေးဝတ်စုံတွေကိုအခုမြို့တော်ဓာတ်ကာရဲ့လမ်းတွေပေါ်လူမြင်ခွင့်ရောင်းချနေသလိုကျန်းမာရေးဌာနရှိမှကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးဖို့စောင့်နေတဲ့လူတန်းရှည်ကြီးတွေမှလည်းဒီဝတ်စုံတွေဝတ်ဆင်ထားကြတာကိုတွေ့ရပါတယ်။ဒါပေမဲ့လည်း COVID-19 ကပ်ရောဂါဖြစ်ချိန်ကစလို့ကမ္ဘာတစ်ဝှမ်းကအမှားတွေဖျက်သိမ်းလိုက်တဲ့အတွက်ဒီနှစ်မှာပြည်ပပို့ကုန်ကနေရမယ့်ဗန္ဒာငွေအမေရိကန်ဒေါ်လာ6ဘီလီယံဆုံးရှုံးနိုင်တယ်လို့လည်းခန့်မှန်းထားတာပါ။ပြီးခဲ့တဲ့လထဲမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကကပ်ဘေးတန်တင်ချိန်မှာအထက်ချုပ်လုပ်ငန်းကဝန်ထမ်းတွေကိုလုပ်ခလာစားပေးနိုင်အောင်ကူညီတဲ့အနေနဲ့အမေရိကန်ဒေါ်လာ988သန်းထောက်ပံ့ခဲ့ပါတယ်။ဒါပေမဲ့လည်းလုပ်ငန်းရှင်တွေဘက်ကတော့ဒီပမာဏနဲ့မလုံလောက်ဘူးလို့ပြောနေကြပါတယ်ရှင်။ကျွန်မခွာညိုပါ
။ဒီတစ်ပတ်ထဲဥရောပနိုင်ငံတချို့မှာအသွာလာကန့်သက်ထားတဲ့ဖြေလျှော့ပေးလိုက်ပါတယ်။ COVID-19 ကပ်ရောဂါကိုတုံ့ပြန်ပုံချင်းမတူကြတဲ့ကြောင့်တချို့နိုင်ငံတွေမှာယောဂထိချုပ်နိုင်လို့စီးပွားရေးလုပ်ငန်းတွေပြန်လုပ်နိုင်ချိန်မှာတချို့နိုင်ငံတွေမှာတော့နေစဉ်လူတွေအသက်ဆုံးရှုံးနေရတော့ပါလန်ဒန်မြို့က Henry Ridgeway ပြည်ပတဲ့တဲ့ကိုပြောပြပါမယ်ခင်ဗျာ။နှစ်လတာအသွားအလာပိတ်ပင်ထားတဲ့ရောမမြို့ကစောင်းဆိုင်တချို့ပြန်ဖွင့်နေပါပြီ။ဒါပေမဲ့အထိတ်မှပွဲတွေဆင်နွှဲတာကိုတော့ပိတ်ပင်ထားစေပါ။ဒီလမှာရောမမြို့ကြီးတိစောက်တာ2983နှစ်ပြည့်ခဲ့ပြီမဲ့ရောမမြို့ကြီးရဲ့မွန်နေပွဲကိုမကျင်းပနိုင်ခဲ့ပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ lockdown ကိုအလင်းစလုံးမရုပ်သိမ်းဖို့တတိပေးပါတယ်
။ Easing restrictions is not the end of epidemic in any country.
ကတ္တတာရီကိုရှော့ပြတာကကာယောဂါကြီးပျောက်သွားတဲ့အတိတ်ပဲမဟုတ်ပါဘူး။လို့ WHO ညွှန်ကြားတဲ့ Tedros Adhanom Ghebreyesus ကပြောပါတယ်။တချို့ဥရောပနိုင်ငံတွေမှာတော့ပုံမှန်ဘဝတစ်စုံတစ်စားပြန်ရလုံနေပါပြီ။ဂျာမနီမှာဆိုင်ငယ်လေးတွေပြန်ဖွင့်တယ်လို့ချက်နိုင်ငံမှာလည်းလမ်းပေါ်ဈေးတွေပြန်ဖွင့်နေပါပြီ။နော်ဝေမှာတော့ဝူဂျိုကျောင်းတွေကိုပြန်သွားလို့ရပါပြီ။ အော့စဖို့တက်ကတူကဆရာဝန်ပီတာဒရော့ဘက်ကဘာကြောင့်ဒီလိုပြန်ဖွင့်နိုင်တယ်လဲဆိုတာကိုရှင်းပြပါတ
ယ် Now in countries that were very effective in flattening the curve like Austria
တက်နေတာတန်သွားပြီးအသစ်ကူရတွေလည်းနေသွားပြီးဆယ်ယောက်ကနေအယောက်တရာလောက်ပဲကူးဆက်တာရှိမယ်ဆိုရင်အခုလိုလျှော့ပြတာကတင့်တော်ပါတယ်ဂျာမနီမှာကုသမှုနှုန်းမြင့်ပေမဲ့တည်တဲ့နှုန်းကမများဘူးယောဂထိကျုံနိုင်တဲ့အားကကောင်းတယ်ဒါကြောင့်ကန့်သက်တာကိုရှော့ပေးနိုင်တဲ့အနေအထားရှိပါတယ်ဥရောပမှာကိုဗစ်ဒန်ဆူဆူရရခံနေရတဲ့ဗြိတိန်နိုင်ငံမှာတော့အသွားအလာပိတ်တင်ထားတော့မှာဒေါက်တာပီတာဒရော့ဘက်ခံမှန်းတာကတော့
So it's really going to be several weeks before we see enough of a sustained decline in transmission
ကုသနှုန်းပုံမှန်ရော့ကျမသွားခင်အထိရတဲ့တပတ်တော်ကြာပိတ်ထားရအောင်ပါပါCOVID-19 ကကွယ်ဆေးထုတ်ဖို့တက္ကသိုလ်လုံးကမကြုံဖူးတဲ့နှုန်းနဲ့ကြိုးပမ်းနေပါတယ်။လူတွေကြေကြေပြတ်ပြတ်သုံးနိုင်ဖို့ကတော့လာပေါင်းများစွာကြာအောင်ပါပါ။ဒါကြောင့်အသွားအနာပိတ်ပင်ထားတာကိုဖြေလျှော့ပေးနိုင်တဲ့ဂျာမနီလိုနိုင်ငံမျိုးတွေစီကနေသင်ခန်းစာယူသင့်ပါတယ်
။ First that you've had a sustained decrease in the number of new infections
ကုသမှုနှုန်းဇက်တဲ့ကျဆင်းနေရပါမယ်။ဒုတိယခင်ဗျားတို့ရဲ့ကျန်းမာရေးစနစ်ကပုံမှန်ဝန်ဆောင်မှုပေးနိုင်တဲ့အခြေအနေရှိရပါမယ်။ရေးပေါ်ယာယီဖွင့်ရတဲ့ဆေးရုံတွေအပေါ်အားကိုးရတာမျိုးမရှိရတော့ပါဘူး။တတိယအချက်ကတော့ယောဂထိတ်ချုပ်နိုင်တဲ့စွမ်းအားရှိရမှာပါ။ယောဂလက္ခဏာရှိသူတိုင်းကိုစမ်းသပ်စစ်ဆေးပေးနိုင်ရမှာဖြစ်တယ်လို့ဖူးရှိသူနဲ့ထိတွေ့ခဲ့သူတွေကိုလည်းခြေအားခံလိုက်နိုင်ရပါမယ်။ယောဂစမ်းသပ်တာခြေအားခံလိုက်တာနဲ့တိကျခွဲစောင့်ကြည့်တာတွေဟာကိုရီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာအော်အော်မြင်မြင်အသုံးပြုခဲ့တဲ့နည်းလမ်းတွေပါ။ဒီအချက်ကနောက်တိုင်းလူမှုအဖွဲ့အစည်းတွေပုံမှန်ပြန်ဖွင့်ရေးမှာအခေယာကြုံနေပါလိမ့်မယ်။အခုတော့ဥရောပနိုင်ငံတချို့ကအသွားအလာပြည့်ပြည့်တမ်းပြီးချက်တွေကိုရေသမားမနဲ့တဆင်ချင်းရှော့ချလို့နေပါပြီ။ဒီလိုရှော့ချတာကအလုပ်ဖြစ်မှလား၊ဒါမှမဟုတ် virus ဒုတိယလှိုင်းတံအရိုက်ခံရမှလားဆိုတာကတော့လာမယ့်သတင်းပတ်တွေမှာအဖြစ်ပေါ်မှာပါခင်ဗျ။ကျွန်တော်ရေမထောမှာ
။အခုဆက်လက်ပြီးနိုင်ငံကမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုထုတ်နှုတ်ပြောပြလိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ရိုဟင်ဂျာတွေမလေးရှားမှာရန်လိုမုန်းထားမှုကြုံလာရခြင်းဆိုတဲ့အကြောင်းစင်နဲ့Max Warden ရေးတဲ့ဆောင်ပါကို ABC Online မှာဖတ်ရပါတယ်။မွတ်စလင်အများစုနေထိုင်တဲ့မလေးရှားနိုင်ငံဟာအစ္စလာမ်ဖွေးစည်းညီညွတ်ရေး Islamic Solidarity ဆိုတဲ့အခြေခံနဲ့ရိုဟင်ဂျာဒုက္ခသည်တွေပေါ်အစဉ်အလာအချင်းလက်ခံပြီးနိုင်ငံရေးအရာကြောထောက်နောက်ခံမှုပေးလာခဲ့ပေမဲ့ COVID-19 ဆိုရင်စကဒီလိုတိတ်ကွက်ခံလူတွေပေါ်ထားရှိတဲ့ဂရုဏာစိတ်ပြတ်ပြတ်သွားပြီဆိုတာကိုတွေ့မြင်လာရတယ်လို့စာရေးပါတယ်။ဒီနုံကတော့ဘင်္ဂလားဒေ့ရှ်တမမဟုတ်မြန်မာနိုင်ငံကလေစီးထွက်လာတဲ့ရိုဟင်ဂျာတွေရောက်လာရင်မလေးရှားကလက်ခံခဲ့ပေမဲ့ပြီးခဲ့တဲ့အပတ်ကတော့ရိုဟင်ဂျာ200လောက်ပါလာတဲ့စစ်တစည်းကိုပြန်မောင်းထုတ်ခတ်တယ်လို့ရေးပါတယ်။ရိုဟင်ဂျာတချို့ဟာဖေဗရူလာနောက်ပိုင်းကဘာသာရေးဆိုင်ရာလူစုလူဝေးတစ်ခုကိုတရောက်ခဲ့ကြပြီးအဲ့ဒီအခမ်းအနားကနေမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပထမဆုံးကူးစက်ပြန့်နှံ့သွားစေခဲ့တာဖြစ်ပါတယ်တဲ့။ဒီအတွက်အထင်လွဲမှားပြီးလူတချို့ကရိုဟင်ဂျာအစိုက်အဝန်းအပေါ်အင်မတန်ကြမ်းကြုတ်ရဆက်တဲ့အဆုံးနှုံးမျိုးတွေနဲ့ပြောဆိုလာကြတယ်ကိုကောလာလမ်ပူအခြေဆိုင်ရိုဟင်ဂျာအမျိုးသမီးဖွံ့ဖြိုးရေးကွန်ရက်ဒါရိုက်တာကပြောကြားရေးသားပါတယ်ဒီကိစ္စအတွက်အထင်လွဲမှားပြီးလူတချို့ဟာရိုဟင်ဂျာအစိုက်အဝန်းအပေါ်အင်မတန်ကြမ်းကြုတ်ရဆက်တဲ့အဆုံးနှုံးတွေနဲ့ပြောဆိုလာကြတာကိုတွေ့ရတယ်လို့ကောလာလမ်ပူအခြေဆိုင်ရိုဟင်ဂျာအမျိုးသမီးဖွံ့ဖြိုးရေးကွန်ရက်ဒါရိုက်တာကပြောကြားဖော်ပြပါတယ်မြန်မာနိုင်ငံမှာနှစ်ကွခံရလို့ထွက်ပြေးလာကြပြီးကဘာပေါ်မှာအရေးအတွက်အများဆုံးနိုင်ငံမဲ့လူသားတွေဖြစ်နေတဲ့ဒီရိုဟင်ဂျာတွေဟာမလေးရှားနိုင်ငံမှာတသိန်းကျော်လောက်ရှိနေပြီးသူတို့ထဲကအများစုဟာဆိုရင်အဲ့မှာနေလာကြတာမျိုးစဲနဲ့ချီပြီးကြာမြင့်လာခဲ့ပြီလို့ဆိုထားပါတယ်။မလေးရှားပြည်တွင်းမီဒီယာတချို့ကလူလူစိတ်ဝင်စားအောင်ဖော်ကျူးဖွင့်လွှဲရေးသားမှုတွေကြောင့်မလေးရှားမှာလူတော်တော်များများကရိုဟင်ဂျာတွေနဲ့တခြားနိုင်ငံသားတွေဟာလော့ခ်ဒေါင်းလုပ်တဲ့စီးရင်စီကံတွေကိုမလိုက်နာကြဘူးလို့ဆိုရှယ်မီဒီယာတွေမှာရေးသားလာကြတယ်လို့ဆိုပါတယ်။ရိုဟင်ဂျာစန့်ကျင်ရေးတောင်းဆိုချက်တစ်စောင်မှာ24နိုင်ရည်အတွင်းလက်မှတ်ရေးထိုးသူ2000နီးပါးရှိလာခဲ့ပြီးအဲ့ဒီတောင်းဆိုချက်ကိုအာဏာပိုင်တွေကသိမ်းဆည်းသွားတယ်လို့လည်းရေးပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာတဲ့စီးပွားရေးထိခိုက်မှုဒဏ်ကိုအဲ့ဒီဒုက္ခသည်တွေ၊ရွှေပြောင်းလူသားတွေ၊မသန်စွမ်းသူတွေ၊အိမ်မက်ရမက်တွေအဓိကကြုံတွေ့နေရတယ်လို့မလေးရှားလူ့ခွင့်ရေးကမရှင်ရဲ့ကြေညာချက်တစ်စောင်မှာဖော်ပြထားပြီးမလေးရှားအစိုးရအနေနဲ့ဒီလူတွေကိုပုံမိုးထောက်ပံ့ကူညီဖို့တောင်းဆိုထားပါတယ်။မလေးရှားကို2000ပြည့်နှစ်တုန်းကရောက်ရှိလာပြီးကွာလာလမ်ပူအနီးမှာမိသားစုနဲ့အတူနေထိုင်နေတဲ့ရိုဟင်ဂျာအမျိုးသမီးတူကဆိုရင်ရိုဟင်ဂျာတွေကိုယ်နိုင်ငံပြန်သွားဖို့တောင်းဆိုချက်တွေလူမှုကွန်ရက်မီဒီယာတွေမှာအများကြီးတွေ့ရလွန်လို့ထိတ်လန့်မိပါတယ်တဲ့။ မလေးရှားမှာကြည်ပြင်းသွားပြီးအမေရိကန်မှာနေထိုင်သူအမျိုးသမီးတူကလည်းရိုဟင်ဂျာတွေမလေးရှားမှာဘာကြောင့်နေကြရလဲမြန်မာနိုင်ငံမှာဘာတွေဖြစ်နေလဲဆိုတာလူတချို့မသိကြဘူးလို့ပြောကြောင်းဧသထားပါတယ်ခင်ဗျာပင်လယ်ကအကူရမဲ့ရိုဟင်ဂျာတွေအခွင့်အရေးဘင်္ဂလားဒေ့ရှ်ကာကွယ်ရေးမင်းဆက်ကောင်စီနဲ့ The Diplomat မှာတက်စနင်နဇီယာရဲ့ဆောင်းပါးမှာတော့ရိုဟင်ဂျာတွေပင်လယ်ထဲမှာသေဘေးကျုံနေတာ COVID-19 ကပ်ဘေးကိုအကြောင်းပြပြီးမျက်နှာလွှဲမနေသင့်လို့စာရေးပါတယ်မြန်မာနိုင်ငံကထွက်ပြေးနေရတဲ့ရိုဟင်ဂျာတွေမလေးရှားကလက်မခံလို့ဘင်္ဂလားပင်လယ်ထဲမှာခုခုရမယ်ဖြစ်နေချင်းသူတို့နဲ့အနီးကဆုံးဖြစ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအလားတူပဲပြစ်ပယ်ထားပါသေးတယ်။အမျိုးသမီးတွေကလေးတွေအပါအဝင်စုစုပေါင်းရိုဟင်ဂျာ900လောက်ရှင်းစီပေါ်မှာရတပတ်တော်ကြာအစအစနဲ့ဆေးဝါးအရေးပေါ်လိုအပ်ချက်တွေရှိနေတယ်လို့ UNHCR ကကိုယ်ကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဗ်ဒူလ်မိုမန်ကတော့ဒီလိုရင်းရည်ကိုလက်မခံနိုင်ဘူးဘယ်နိုင်ငံကြသာဘယ်ဒုက္ခတွေကိုမှလက်ခံစရာနေရာမရှိဘူးဆိုပြီးဒီလူတွေနဲ့အပြစ်ရိုဟင်ဂျာတွေစီးနေရဆိုတာကိုလည်းမမှန်ကန်ဘူးလို့ညှင်းဆန်ပါတယ်ဒါဟာတာဝန်လွတ်အောင်ပြောချင်တာဖြစ်တယ်လို့လည်းတောက်ချက်ချထားပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ချိတ်ခစီနာကလည်းတချိန်ကအပြစ်သဘောနဲ့အကာအကွယ်ပေးခဲ့တဲ့ဒီရိုဟင်ဂျာဒုက္ခတွေအရေးကိုအခုကြောက်ခိုင်းနေတယ်လို့ဆိုပါတယ်ဒီဒုက္ခတွေမြန်မာပြည်ကိုပြန်သွားပြီးနှစ်ကုန်မခံရလေအောင်နိုင်ငံတကာတောင်းဘင်္ဂလားဒေ့ရှ်ကဆက်လက်ဖြစ်စည်းတင်တယ်။တချိန်တည်းမှာပဲမလေးရှားနဲ့ထိုင်းနိုင်ငံတို့လိုအနီးအနားမှာရှိတဲ့နိုင်ငံတွေကလည်းဒီတောင်းကိုမျှဝေယူတင်တယ်လို့ရေးထားပါရယ်ခင်ဗျာ။ကျွန်တော်ကျော်စံတာပါ
။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါရယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံမှာစိတ်ယုံအလုပ်ယုံတွေပိတ်ထားတာ၊စီးပွားရေးလုပ်ငန်းတွေရပ်တန့်ထားတဲ့အတွက်ပြည်သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကဘလောက်ထိကူးစက်ပြန့်ပွားနေအောင်မှာလဲ။အလုပ်ပိတ်ရတွေကြာလာတဲ့အခါစာဝင်နေရေးချက်တင်းမှုတွေကိုဘလောက်အတိုင်းအတာတိရင်ဆိုင်ရမလဲဆိုတဲ့စိုးရိမ်ပူပန်မှုတွေနဲ့ရင်ဆိုင်ကြုံတွေ့နေကြတာကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံမှာမတ်လ23ရက်နေ့ကနေစတင်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတဖြည်းဖြည်းနဲ့တိုးပွားလာခဲ့ရကဧပြီလတကြံပိတ်ရက်တွေကုန်ဆုံးသွားခဲ့ပေမဲ့ကူးစက်ခံရသူတွေတိုးပွားနေတဲ့အခြေအနေမှာရှိနေသေးတဲ့အတွက်စီးပွားရေးလုပ်ငန်းအများစုဟာရပ်တန့်နေပြီးတော့ပြည်သူအများစုကလည်း stay home နေထားမှာပဲရှိနေသေးဖြစ်ပါတယ်ရန်ကုန်မြို့ကဆောက်လုပ်ရေးလုပ်ငန်းလုပ်ကိုင်နေသူဦးတည်မြင့်ကလည်းလက်ရှိသူ့ရဲ့လုပ်ငန်းအခြေအနေကိုခုလိုပြောပါသေးတယ်
တော်တော်စေတော့အလုပ်တွေကတော့အကုန်လုံးနာပေးထားတာပေါ့ကိုဗစ် -19 စပြီးတော့ဖြစ်တဲ့အချိန်ကနေပြီးတော့တွေ့ပြီပေါ့တွေ့တဲ့အချိန်ထိကတော့အလုပ်နှစ်နေရပေါ့လက်စတတ်နေတဲ့အနေထားမှရှိတာပေါ့နော်ငွေကြေးကတော့အခုလောလောဆယ်တော့ဒီလိုပဲချွေချံပြီးတော့စားသုံးရတာပေါ့ငါးလပိုင်းအထိကတော့ပြောလို့တော့ရတော့မရသေးဘူးပေါ့နော်ဒါပဲဖြစ်ဖို့တော့များတယ်ဆက်သွားမယ်လို့တော့ထင်မြင်ယူဆချက်ရှိတယ်လပိုင်း6လပိုင်းအထိဆက်ပြီးတော့သူဖြစ်သွားမယ်ဆိုရင်တော့ဟိုအခက်ခဲနေတဲ့တော့လူတိုင်းတော့တော်တော်များများလေးကြုံတွေ့နိုင်တယ်ပေါ့
လက်ရှိအခြေအနေမှာတော့ရန်ကုန်ခြေဆိုင်စီးပွားရေးလုပ်ငန်းအများစုဟာနေကလာရောက်လုပ်ကင်ကြတဲ့သူတွေပေါ်မှာမိခိုအားထနေရတာတွေလည်းရှိနေတဲ့အတွက်ခုလိုချိန်မှာနေကလာရောက်သူတွေအလုပ်တက်ဖို့အတွက်ခက်ခဲတဲ့အနေအထားတွေလည်းရှိနေတယ်လို့သိရပါတယ်ရန်ကုန်ထယ်ကျုပ်စေယုံမှာအလုပ်လုပ်ကင်နေတဲ့မတ်ခင်ပြည့်ပြည့်ထွန်းကလည်းခုလိုပြောပါသေးတယ်
အလောက်ကအခုချိန်မှာတော့ပိတ်ထားတယ်ရှင်။ပြန်ပိတ်လိုက်တယ်ပေါ့နော်။နေပေါင်းတော်လောက်လာတဲ့လူတွေလေရန်ကုန်ပြန်တက်လာနိုင်တဲ့လူတွေလည်းရှိတယ်။ပြီးတော့အဲ့နေတဲ့နေရာမှာလည်းလော်ဒေါင်းချခံထားတဲ့လူတွေလည်းရှိရယ်လေ။အဲ့လိုဆိုတော့လူသမားလည်းမညီဘူးပြီးတော့သုံးမိကွာလှုပ်လှုပ်ရမယ်ဆိုတာလည်းမဖြစ်နိုင်ဘူးလေ။ပြီးတော့ဖြစ်နေလူကြီးကကြသွားတယ်လို့မရှိဘူးတက်လာတဲ့အတွက်သူတို့ဘာလုပ်ပိတ်ပေးထားတယ်ရှင်။
စာအုပ်စာပင်လုပ်ငန်းတွေကတော့စာအုပ်ဆိုင်တွေပိတ်ထားဆဲဖြစ်တဲ့အတွက်ပုံမှန်ပြန်ဖြစ်မလာသေးပေမဲ့အွန်လိုင်းကနေစာအုပ်မှားယူတာတွေရှိလာတဲ့အကြောင်းကိုလာဝင်းသစ်စာပင်လုပ်ငန်းစုရဲ့ထုတ်ဝေသူကိုဟိန်ထုတ်ခန့်ကသူ့အမြင်ကိုခုလိုပြောပါတယ်
အခုချိန်မှာတော့အလုပ်ဆင်းနေရတဲ့အချိန်တွေကတော့တော်တော်များများတော့အလုပ်တွေကပြန်ဖွင့်ကြပြီပေါ့နော်အစားတော့တကြံပိတ်ရက်တွင်မှာအလုပ်တွေပိတ်လိုက်ကြပြီမှာတကြံပိတ်ရက်ကာလပြီးတော့အလုပ်တွေပြန်ဆင်းရတယ်သူအလုပ်တွေက work from home အရင်နေပြီးတော့အလုပ်လုပ်ကြတယ်သူကကြောင်အပြင်မှာသွားပြီးတော့လှုပ်လှုပ်ရဲလို့ရှိရဲကျွန်တော်တို့ဒီစောင်းလုပ်ငန်းအများစုကတော့သူကကြောင်ပိတ်ရရဲနားကြရဲခဏနားထားကြရဲအလုပ်တွေရှိရဲဒါမှမဟုတ်လို့ရှိရင်အရင်နေပြီးတော့ဆင်းရင်လုပ်ပြီးတော့ online နေပို့နေရတဲ့အခြေအနေမှာရှိရဲဗျဟုတ်ညီအထက်ဆိုင်တော့ကျွန်တော်ဒီစောင်းလုပ်ငန်းတွေကတော့တည်တည်တသာဟိုကျောင်းကရကြာသွားပါတော့เนาะအခုရှိရတော့ site ဒီမှာရောင်းအောင်ကြာသွားရဆိုပေမဲ့ online နဲ့ပါတဲ့သူတွေတချို့ရှိရတော်တော်အရင်ရောစုစုဝါရောဖြစ်သွားဘူး online မှာ page ရှိရ website တွေရှိရဆိုလို့ရှိရင်အရင် delivery နဲ့ပို့ပေးရတာရောရှိပါတယ
်အခုလိုအချိန်ဒီမှာရန်ကုန်တိုင်းဒေသကြီးတွေကကူးစက်ခံရသူအများဆုံးနေထိုင်တဲ့မြို့နယ်တွေထဲကလူနေရပ်ကွက်တွေကိုတော့အဝင်အထွက်ပိတ်ထားစေဖြစ်ပါတယ်အဝင်အထွက်ပိတ်ထားတဲ့ရပ်ကွက်တွေမှာလည်းအရေးပေါ်အချိန်ဒီမှာတော့သွာလာခွင့်ပြုနေတယ်လို့လည်းကြားသိရပါတယ်တာကီတမြို့နယ်တာလာဝတီရက်ွက်မှာနေထိုင်တဲ့ဥတည်မြင့်ကလည်းခုလိုပြောပါတယ
်။အရေးပေါ်ကိစ္စနဲ့ပတ်သက်ပြီးတော့ထွက်ရမယ်ဆိုခဲ့သည့်ရှိတော့မတ်စတာမယ်အာဟိုင်းဂျယ်လေးတွေလိန်ဝါရမယ်တကူရေးတန်ရှင်းအတွက်ပေါ့နော်။အဓိကကတော့နိုင်ငံတော်ကညွှန်ကြားတဲ့ဒီအမိန့်စာတွေထုတ်ပြန်လာတဲ့ဥစ္စာတွေအဲ့ဒါလေးတွေကိုတေချာလေးဖတ်ပြီးတော့ဒါလေးကိုစီကံတကြတူချင်းတယောက်ချင်းစီစီကံတကြလေးနဲ့နေမယ်ဆိုရင်ဒါအတူတူစီစီလုံးလုံးနဲ့ကြော်ဖြတ်လို့ရတာပေါ့ဒီ
ကမာရွတ်မြို့နယ်6ရက်ကွယ်မှာနေထိုင်တဲ့ကိုဟိန်ထွတ်ခန့်ကလည်းသူ့အမည်ကိုခုလိုပြောပါတယ
်ကိုဗစ် -19 ကတော့ရည်ရှည်သွားနေရောပါပဲသူကကူးစက်မြန်တဲ့ရောဂါဆိုတော့လွယ်လွယ်ကူနဲ့ပျောက်သွားဖို့တော့မမြင်ဘူးကူးစက်ဖို့ကဒါအမြန်တဲ့တော့ကြောင့်နောက်လာရင်မှလည်းဟိုကူးသားဖို့ဖြည့်သိဖို့ရည်ရွယ်အောင်ဒါကြီးကကာလာရှည်နေရောပါပဲဗျာအမလိုအဖဲနဲ့အပြင်ကိုသိမ်းမထွက်ပါနဲ့။ကဲလိုအပ်တဲ့အချိန်ပေါ်တော့အိမ်မှာပစ္စည်းတစ်ခုဝယ်ရတော့ကျန်းမာရေးအခြေအနေရှိရတော့အလုံးမဖြစ်နေသွားတဲ့အခါမျိုးမှာအပြင်ထွက်ဖို့တော့အကြံပြုချင်ပါတယ်
။ဒီလိုအချိန်တွေမှာတော့ပြည်သူအများစုရဲ့စိတ်ထဲမှာအလုပ်တွေပိတ်ထားရတဲ့အတွက်စားဝတ်နေရေးအတွက်ပူပန်မှုတွေရှိနေစေဖြစ်တယ်လို့ကူးစက်ခံရသူတွေတတိထက်တနည်းပိုများလာတာကိုကြားသိရပြီးတော့ကျန်းမာရေးဆိုင်ရာပူပန်မှုတွေလည်းရှိနေတယ်လို့သိရပါတယ်။မက်ခင်ပြပြထုံးကလက်ရှိချိန်ဒီမှာစိတ်ပိုင်းဆိုင်ရာဖိစီးမှုတွေရှိနေတဲ့အကြောင်းကိုခုလိုပြောပါတယ်
။ပုံမှန်အပြင်ထွက်နေလူတယောက်ဖြစ်တဲ့တော့ဗောနော်အပြင်မထွက်ဘူးဆိုတော့စိတ်ညစ်တာဗော။ထွက်ကောက်လို့ပြောထားတဲ့အတွက်လည်းမထွက်ဘူး။အိမ်ထဲမှာနေရဲဒီတဲ့င်းလေးလည်းအိမ်ထဲကပဲထိုင်ကြည့်ရဲ။ဒါမဲ့စိုးရင်ပူပန်မှုတော့ရှိတာဗောနော်။ကိုပူပန်နေလို့လည်းဒီဟာကြီးရဲ့ပြီးသွားမှာမဟုတ်တဲ့အတွက်အဲ့လိုဗောနော်ကြောက်လားဆိုတော့ကြောက်တယ်ကြောက်တဲ့အတွက်ဟိုကိုယ်စိတ်ကိုပြန်ဖြေတာပေါ့နော်တခုခုနဲ့အစားထိုးပြီးနေတယ်အဲ့ဒီဘက်ကိုစိတ်မရအောင်တော့ထားတာပေါ့
ခုလိုခက်ခဲလာတဲ့အချိန်ဒီမှာစိတ်ဖိစီးမှုတွေရှိနေတဲ့အတွက်လူငယ်တူအနေနဲ့စိတ်ဖိစီးမှုတွေကိုလျှော့ချသွားစေဖို့အတွက်ကြိုးစားနေထိုင်နေတယ်လို့လည်းဟိုဟိန်ထွတ်ခန့်ကပြောပါတယ်
အာရုပ်ရှင်ကြီးရယ်စာဖတ်တယ်သချင်းနားထောင်တယ်ဒါမှမဟုတ်လို့ရှင်ဟိုအချိန်လုံးချာဘာမှမလုပ်ရှိဆိုတော့အိတ်တယ်အမ်ဂိမ်းဖော့ပေါ့နော်အဲ့လိုစာလုပ်ပြ
ဦးတင်မြင့်ကလည်းသူ့အနေနဲ့စိတ်ပူပန်မှုတွေရော့ချသွားစေဖို့အတွက်ကြိုးစားနေထိုင်နေကြောင်းခုလိုပြောပါတယ်
။ရတနာတုတ်တို့ပါလို့တောက်လျှောက်သူတို့ဟောပေးနေတယ်။ဥစားလည်းနာလာပေါ့နော်။ပြီးရင်ဒီမှာငားလေးတွေရှိတယ်ငားလေးတွေအစာကျွေးတယ်။အဲလမ်းထဲမှာဆိုရင်လည်းအဲကိုနာဒီနာအဲ့လိုမျိုးနည်းနည်းပေါ့ပါသွားတယ်။လေကောင်းလေတန်းလေးရအောင်ကြာနာတော့ကိုယ့်ကိုအိမ်မှာပဲကိုမီတာစုလေးနဲ့ပေါ့စီစီလုံးလုံးတတ်တတ်ဝန်းနဲ့ပဲနေနေတာပေါ့။
အချိန်ဒီမှာတော့မဖြစ်မနေဖွင့်ထားရတဲ့ဘန်တွေအစိုးရရုံတွေစီးရုံစည်းကမ်းတွေနဲ့စားသောက်ကုန်လုပ်ငန်းတွေကဖွင့်ထားရပေမဲ့လို့အခြားလုပ်ငန်းတွေကတော့ရပ်တန့်နေစေဖြစ်ပါတယ်။လုပ်ငန်းအများစုကတော့ဧပြီလကုန်ထိပိတ်ထားစေဖြစ်တယ်လို့လည်းသိရပါတယ်ရှင်။ကျွန်မမင်းတချမ်းဟိမနိမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်ကျမအသိကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်တရုတ်နယ်ဆက်တွေပိတ်လိုက်ပြီးမဲ့ဖက်ကန်ဒေတာကြောက်စင်းထုတ်လုပ်မှုကတော့ရော့မသွားပါဘူးမိုးရာသီတွင်ကြောက်စင်းလုတ်ွက်တွေနားရတော့မယ့်အချိန်မို့နေရောညပါအသွန်ခွန်ဆိုင်ထုတ်လုပ်နေကြပါတယ်ဖက်ကန်မှာကြောက်စင်းထုတ်လုပ်မှုရော့သွားသလားကြောက်စင်းလုတ်ွက်တွေရောကျန်မာသေးသလားဆိုရာကိုဖက်ကန်မြို့နယ်ပြည်သူ့လွတ်တော်အမတ်ဦးတင်ဆိုးနဲ့ဆွေးနွေးထားပါတယ်ရှင်ဒီတရုတ်နေဆက်တွေပါပြိတ်တယ်ဆိုတော့ဆရာတို့ဒီဖက်ကန်ရဲ့ကြောက်စိမ့်ဈေးွက်အခြေအနေရောပြောင်းသွားပါလားရှင်လက်တလုံ
းကြောက်စိမ့်ဈေးွက်ကတော့ဒီ COVID-19 ကာလမတိုင်ခင်မှာကြောက်စိမ့်ဈေးွက်ကတော်တော်ကြီးကိုကျဆင်းပြီးတော့ဖြစ်နေတဲ့အနေထားပါဗျအခု COVID-19 ဖြစ်လာတဲ့ခါပို့ပြီးတော့ဆိုးသွားပါတယ်ဒါကလည်းရောင်းဝယ်မှုအပိုင်းပေါ့ခင်ဗျဒါပေမဲ့ထုတ်လုပ်မှုအပိုင်းကျတော့တို့ကဒီ ကျောင်းဆင်းဒီ248လုပ်ငန်းစတဲ့ကျွန်တော်တို့ဒီစက်တင်ဘာနော်စက်တင်ဘာအော်တိုဝါလိုင်းနဲ့တို့အားတုံဆွန်ဆိုင်ဆောင်ရွက်နေကြတာရှိပါတယ်သူတို့ကြတော့တကယ်တမ်းပြောမဆိုသူတို့အနေနဲ့ရင်းနှီးမြှုပ်နှံမှုအပိုင်းမှာလည်းတော့တောင့်တင်းတဲ့အခါကျတော့သူတို့ကရှင်မယောင်ရချင်းနေဒီကုမ္ပဏီကြီးတွေဆိုတာကကြားလာတဲ့ကြောက်တွေကိုသူတို့ကတော့စူးစောင်းထားပြီးတော့လုပ်ထားတာမျိုးဖြစ်တဲ့အခါကျတော့ဒီဈေးကွက်ကကြောက်ပြီးတော့မှသူတို့ကရောင်းဝယ်တဲ့အခါမှာလည်းဈေးကွက်ကိုသူတို့ကတိုပီတီတိုင်းရရောင်းဝယ်မှုလုပ်ကြတဲ့အခါကျတော့သူတို့တော့ဒါကတော့တိုက်ရိုက်ထိခိုက်မှုတော့မရှိဘူးအဓိကထိခိုက်မှုရှိနေတာကျွန်တော်ဒေတာမှာရှိတဲ့ကမ္ဘာ့တိုင်းရောင်းဝယ်လုပ်ငန်းလုပ်နေကြတဲ့လူတွေနောက်ပြီးတော့ဒီကုမ္ပဏီကထက်လာတဲ့အဲမြေစာကုမ္ပဏီကနေလို့နော်ကျွန်တော်ယူမစီရှာရင်းနဲ့အတက်မွေးကြတဲ့လူတွေတော်တော်စီးပွားကိစ္စဟာအင်တာမခက်ခဲပါတယ
်ခုနဆရာပြောသလိုဆိုရင်ဒီကုမ္ပဏီတွေကအလုပ်တွေလည်းနားထားရတော့မယ်ဆိုတော့ဒီအလုပ်တွေနားသွားပြီးရင်ရောမြေစာပုံတွေရှိပါဦးမလားဆရာ
ဟုတ်ကဲ့ခင်ဗျာကုမ္ပဏီတွေကတော့နားရတယ်ဆိုတာကတော့သူတို့ကရာသီဥတုနေထိုင်ရမိုးရင်းကာလရောက်လာဆိုလို့ချင်းမိုးရမိုးတဲမဲမဲရဆိုသူတို့အုံပြုနေရန်လျားတွေရထွက်လို့မရတော့ဘူးခင်ဗျာ
ဒါပေမဲ
့ဒီမှာဒီမှာမိုးရပြီဆိုရင်ရှင်းနေပွင့်နဲ့လမ်းချောတဲ့အခါထွက်လို့မရတဲ့လုပ်ငန်းတွေကိုရန်လာတာဖြစ်ပါတယ်ဒါနိုင်ငံတော်ကပိတ်တာမဟုတ်ပါဘူးဒီမှာလုပ်ငန်းလုပ်ကြရင်လို့အခွင့်မတော်တဲ့အနေထားမျိုးလို့ရန်လာခြင်းပဲဖြစ်ပါတယ်ခင်ဗျာအဲ့တော့ဒီလိုမိုးရင်းရောက်လာခဲ့ပြီဆိုလို့ရှိရင်ဒီရေမစေးတွေကတော့ဘာပဲဖြစ်ဖြစ်နော်သူကြိုက်ကိုရဒေတာကိုပြန်လဲလို့အင်မတန်မှနေပါတယ်ဒီမျိုးစာပုံဒီမှာတော့မှာသူတို့နော်ဒီလိုသူတို့ကြောက်ရှာပါလို့နေဆိုပဲစာဝန်တွေကိုဖြည့်ရှင်းနေပဲဆက်လက်ပြီးရှင်းနေကြအောင်ပါပါခင်ဗျာဟုတ်ကဲ့
ဆိုတော့ဒီကုမ္ပဏီကြီးတွေကိစ္စပဲဆရာပြန်သွားချင်ပါတယ်ဆိုတော့ဆရာတင်ထားတာတခုလဲကျွန်မတွေ့ပါတယ်ဒီလျှက်စစ်ဓာမီတွေဟိုတက်ဖြုတ်ရတယ်လို့ဘာလို့ဆိုတော့ဒီကုမ္ပဏီတွေမှာလုတ်ကွက်အကျယ်ဝင်းသတ်မှတ်ချက်နဲ့ပတ်သက်ပြီးတော့ရောဟိုစီးမြစ်စီကန်ဟိုကောင်းကောင်းကင်တွယ်စီးကျက်နိုင်ပါရဲ့လားရှင်ဆရာ
အဲ့ဒါတွေနဲ့ပတ်သက်ပြီးတော့အမှန်တရားတိုင်းပြောရမယ်ဆိုလို့ရှိရင်တော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီကကင်တွယ်ခင်းချောင်းရတာကမြန်မာနိုင်ငံဒီတရားစတဲ့နဲ့ဒေါ်ပေါင်းကြီးထိန်းသိမ်းကြီးဌာနရဲ့အောက်မှာရှိတဲ့ကျောင်းစင်းတစ်ဖို့ရေကော်ပိုရေးရှင်းလုံခင်းဖြစ်ပါတယ်ခင်ဗျာအဲ့ဒီကဝန်ထမ်းတွေကပဲဒီလုတ်ကအတိုင်းတာတဲ့ကိစ္စတွေအခြေဝန်းနေတဲ့ကိစ္စတွေပါနေအားလုံးကသူတို့ဒီထိန်းချုပ်မှုအောက်မှာပဲရှိပါတယ်ခင်ဗျာအဲ့တော့တကယ်တမ်းပြောရမယ်ဆိုလို့ရှင်ဒီလုတ်ကတွေနဲ့ပတ်သက်ပြီးတော့ဒီဧရိယာတွေနဲ့ဟာတော်တော်လေးကိုအောက်ခြေမှာတော့အဲတော်လေးလက်ဟာမှုရှိတယ်လို့ပဲကျွန်တော်ပြောရပါမယ်ခင်ဗျာအဖြစ်လို့ဆိုတော့ဒီမှာရှိနေတဲ့အနေအထားကမြေဒီမှာကဟိုဘယ်လိုပြောမလဲဒီကျွန်တော်တိတိကျကျတတမမအလုပ်နေတာမဟုတ်ဘူးလေဟလာမိစရင်မိစတယ်လို့တော့ဒီလုတ်ကွက်တွေဒီလုတ်ကွက်တွေကလည်းတော်တော်လေးကိုအလန်းကွာဝေးနေတယ်သူဒီဟောလုပ်နေတဲ့ခါကျတော့လက်လမ်းမတရားမျိုးရှိတဲ့ခါကျတော့အဲ့လိုမျိုးဒီလုတ်ကွက်တွေတိတိကျကျဆောင်ရွက်တဲ့ကိစ္စမျိုးတွေမှာတော့ဒါအားနည်းတယ်လို့ပြောရပါမယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာဒီကိစ္စကအဲ့တော့ဒီနစ်နာတဲ့သူတွေရှိပါလိမ့်မယ်နစ်နာတဲ့သူတွေအတွက်ရောက်တော့ရောသူတို့ဒီဖကန့်လိုနေရာမျိုးမှာအာနာပိုင်းဒီကိုတိုင်ကြားတာမျိုးအကူလိုရောရပါသလားရှင
်မှန်ပါရပါတယ်ခင်ဗျာနော်ဒီဟာမျိုးဆိုတာကဒါတော့မှပြဿနာတက်တဲ့ချင်းငယ်ဖြစ်လာလို့ရှိရင်တော့အဓိကတော့ခိုင်ခိုင်ရှင်းရှင်းချင်းအောင်ကုမ္ပဏီတွေကငွေကြေးတွေနဲ့တာဆောင်ရွက်ပြီးတော့မှလိုက်လုပ်ပေးကြတာများပါတယ်ခင်ဗျာတကယ်တမ်းဒီလိုမျိုးကိစ္စတွေကတော့တကယ်ကြီးကြီးကျယ်ကျယ်တိုင်ကြားတော့ကြောက်ဆိုထိရောက်လာတဲ့မျိုးကတော့တော်မှရှားပါတယ်ကုမ္ပဏီတွေကလည်းတကယ်တမ်းဆိုလို့ရှိရင်ငွေကြေးတက်နိုင်တဲ့သူတွေဖြစ်လာတဲ့အခါကျတော့ဒီမျက်နှာမှုဖြစ်လာတဲ့အပိုင်းမှာကျတော့ရှိရင်လည်းသူတို့ကတို့တန်းနေကြဆောင်ရွက်ပေးပြီးတော့မှဒီလိုတော့ခြေကြီးတော့ကြတဲ့ကိစ္စမျိုးတွေများပါတယ်ခင်ဗျာဟုတ်ကဲ့ဒီချွတ်ချွတ်တော့ကိစ္စရတယ်မှာတော့ကျွန်တော်တွေနဲ့ကြားဝင်ပြီးတော့မှညီနေပေးရတာမျိုးတွေရှိပါတယ်ခင်ဗျာဒါနဲ့ကျွန်တော်တို့သိရတော့လို့ဒီလောက်ွက်တွေနဲ့ပတ်သက်တော့ဟိုဟိုဥည်ထိခိုက်တာမျိုးတွေပတ်သက်ပြောပါဒီကာယကံရှင်တွေခြေလောက်လောက်တဲ့ငွေကြေးတွေပေးပြီးတော့မှညီနိုင်ပြီးတော့မှပြေလေအောင်ဖြည့်ရှင်းသွားကြမျိုးတွေအများဆုံးကိုကျွန်တော်တွေ့ရပါတယ်ခင်ဗျာဟိုဒါကိုတက်ဆိုင်အားရပိုင်းဖွဲ့ကြီးနဲ့တိုင်တောပြီးတော့မှတော်ဒီလိုအဲ့ရနေမှာဖြည့်ရှင်းပေးရတဲ့ကိစ္စမျိုးကတော်တော်လေးကိုမရှိတဲ့လောက်ရှားပါလေခင်ဗျဟုတ်ကဲ့
ဆရာတို့ဒီဖားကတ်မှာကြောက်စိမ့်လုတ်ကွက်အစ်စ်တီချမပေးပဲနဲ့ရှိတဲ့ဟာတွေကိုပဲဆက်ပြီးတော့လုတ်ပိုင်ခွင့်ပေးထားတယ်ဆိုပြီးတော့ဒါအရင်တုန်းကထုတ်ပြန်ခဲ့တာမျိုးရှိပါတယ်ဆိုတော့ဆရာတို့ဖားကတ်မှာအခုကြောက်စိမ့်လုပ်ငန်းတွေပိုတိုးလာလားညော့သွားလားရှင်မူလအတိုင်းပဲလားအခြေအနေဘယ်လိုရှိပါလဲဆရာ
ကျွန်တော်တို့ညော့သွားတာမှာအရန်ကြီးကိုညော့သွားပါတယ်ကျွန်တော်တို့ဒီကံပြောဟိုအရင်ကပုံမှန်ရှိနေတဲ့လုပ်ငန်းတွေအတွက်ဆာလို့ရှိရင်ဒါ10ရာခိုင်နှုန်းလောက်ပဲရှိတယ်လို့ပြောလို့ရပါတယ်ခင်ဗျအဲအရင်တော့တကယ်လို့ဒီကြောက်စင်းလူတို့ခွဲလုံကတကယ်ကမှဟိုဟောက်ဖြစ်နေတဲ့အချိန်ခါတော့ဆိုဒီမှာဒီအလုပ်သမားတွေကိုယ်တိုင်ကဒီကုမ္ပဏီအလုပ်သမားတွေကိုယ်တိုင်ကအရင်အနည်းဆုံးမရှိဘူးဆိုလို့ရှိရင်ဒီမှာ3သိန်းဝန်းကျင်လောက်ရှိပါတယ်အခုဒီမှာလုံးရှိလုံးနေကြတဲ့ကုမ္ပဏီလုပ်သားတွေက9000ဝန်းကျင်လောက်ပဲရှားပါတော့တယ်ခင်ဗျအဲတော့ဒါပြောရမယ်ဆိုလို့ရှိရင်တော့လုပ်ပတ်တွေကလည်းရန်ကုန်နေတော့ပါတယ်။နောက်လို့အခုရှိတဲ့တန်းကြာလေးတဲ့လုပ်ွက်စီဆိုတာကတကယ်နေတော့ပါပြီ။ကုမ္ပဏီရဲ့ဒီအချို့သူကုမ္ပဏီအဖြစ်လည်းအရင်က3-6ခုလောက်ပဲရှိပါတယ်။အ ။နောက်အဲ့ဒီမှာကဒီပုံလိကကုမ္ပဏီနေနဲ့ဆိုလို့ရှိရင်လည်းပါပါတယ်လုံးပဲရှိပါတော့တယ်ခင်ဗျာ။ဟုတ်ကဲ့။အရင်ကတော့ဒါဟိုတော်တော်ကိုများခဲ့တာပေါ့ဗျာ။အခုချိန်ကတော့အရင်နောက်နဲ့ဆိုင်အများကြီးကိုနေသွားတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာ။ဟုတ်ကဲ့
။ဟုတ်ကဲ့ဆရာတို့ဒီလောက်ွက်အနေနဲ့ရောဆရာတို့တူးစရာလောက်ွက်အနေနဲ့ရောဟိုကြံပါသေးသလားဆရာ
အဲမြေပြင်နေထားမှာတော့မချန်တော့ဖြစ်နေပါပြီမချန်တော့ဖြစ်နေပါပြီဆိုတော့ကလည်းပဲကျွန်တော်တို့ကအရင်တော့ကျွန်တော်တို့အစင်းဆက်ကတော့ခက်ဆက်ဆက်ကျွန်တော်တို့လူနဲ့ပဲတာနိုင်နေတဲ့တူးကြတယ်အဲဒီကနေအစင်းစင်းစင်းစင်းပြောင်းလဲလာခဲ့လိုက်တာအခုဆိုလို့ရှိရင်ကျွန်တော်တို့ဒါတန်းရှိစေတန်းခွန်းနဲ့ဆက်တန်းချောက်တဲ့အဲ့လောက်ဖြစ်နိုင်တဲ့ကားကြီးတွေနဲ့နောက်ဘက်ကိုဆိုလို့ရှိရင်လည်းတကယ်အခြေစားတကယ် heavy ကြီးတွေနဲ့လှုပ်လာကြတဲ့ခါကျတော့လုပ်ငန်းလုပ်ငန်းပြီးပြင်းပြောင်းမှုပိုင်းတိုင်းတိုင်းမှဒါချောက်မှန်းလေးတွေပါကဧကဒီ3,500ဆိုတာတရားရင်တင်းမှာခဏလေးနဲ့ပြောင်းသွားတဲ့အနေအထားမျိုးဖြစ်တဲ့ခါကျတော့အဲဒါတကယ်တနေ့ကျွန်တော်ခန့်ခန့်နဲ့တနေ့လုံးနဲ့ခြုံငုံပြီးပြောမယ်ဆိုလို့ရှိရင်ချောက်ဆင်းရဲ့လုပ်ပဲဟာတောင်းမှမကြတော့ပါဘူး
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီနေ့တက်တဲ့ရသတင်းတော်မှာတော့ကမ္ဘာမှာကြုံနေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ဘေးကြီးကိုရပ်တန့်အောင်ဒီပိုးကာကွယ်တိုက်ဖျက်ရေးလှုံ့ဆော်မှုရန်မုံငွေလှူဒန်းကြတဲ့ကမ္ဘာအမှုပညာရှင်တွေမှာထိတ်တန့်အားချအမှုပညာရှင်တွေလည်းပါဝင်တဲ့အကြောင်းပြောပြမှာပါဘသူတွေများပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျကြသူတွေနဲ့အမှုပညာလောကကသတင်းတူတူထွက်လာတယ်ကိုပြောပြပေးသွားပါမယ်တန်ကိုရီးယားကနာမည်ကြီး K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Super M အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကမ္ဘာကပ်ဘေးကြီးကြောင့်အိမ်ထဲမှာပဲနေနေကြချိန်မှာသူတို့အိမ်ကနေပြီးတော့ဘလို့အလုပ်လုပ်တယ်လဲဆိုတော့ကိုပြည်သက်တွေနဲ့မျှဝေလိုက်ပါတယ်။သူတို့ကစနေနေ့ April 18ရက်နေ့မှာ One World Together at Home ရှုစည်းသောကမ္ဘာအိမ်ကနေအတူတူဆိုတဲ့တကွာလုံးတစ်ပြိုင်နက် Online ကနေတိုက်ရိုက်ပြသတဲ့ဖြော့ပြမှုအစီအစဉ်မှာပါဝင်တာပါ။Baekhyun, Daemin, Guy, Taeyeon, Tan, Lucas နဲ့ Mark ဒီလိုမျိုးအမျိုးသား9ယောက်နဲ့ဖွဲ့စည်းထားတဲ့ Super M အဖွဲ့က With You ဆိုတဲ့တချင်းကိုအိမ်ကနေတည်ဆို့လို့ One World ဖြော့ပြမှုမှာပါဝင်သွားကြပါ၏ကျွန်တော်တို့တယောက်နဲ့တယောက်မိုင်းနေချောင်းဝင်းနေပြီမဲ့လေဒီလိုအိမ်ကနေဆက်သွယ်နေနိုင်တာအတွက်ကျေးဇူးတင်မိပါတယ်လို့ Tan ကပြောပါတယ်သူတို့ကတချင်းဆိုနေရင်းမှာပဲသူတို့ရဲ့ WFH လို့အတူကောက်ခေတ်စားနေတဲ့ Work From Home အိမ်ကနေအလုပ်လုပ်နေတဲ့ပုံတွေကိုလည်းပြသွားပါတယ်Lucas အိမ်မှာလေ့ကျင့်ခန်းလုပ်နေတာနောက်ပြီးခိုင်လေကိုတုံးလေးတွေနဲ့ကစားနေတာတွေကို Super M ပရိသတ်တွေတွေးခွင်ရခဲ့ပါတယ်။ဒီကမ္ဘာမှာကြုံတွေ့နေရတဲ့ Coronavirus ကူးစက်မှုကပ်ဘေးအစိုးကြီးကိုရပ်တန့်အောင်လို့ဒီပိုးကာကွယ်တိုက်ဖျက်ရေးလှုံ့ဆော်မှုရန်မုံငွေလှူဒန်းကြတဲ့ကမ္ဘာအမှုပညာရှင်တွေထဲမှာတော့ထိတ်တန့်အမှုပညာရှင်တွေလည်းပါဝင်တာပါ။ကမ္ဘာကျော် K-pop ဖွဲ့ BTS ဖွဲ့တွေက Suga ကကိုရီးယားဝမ်ငွေတန်200ဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ8000ကျော်ကိုသူရဲ့မွေးစာတီဖြစ်တဲ့ဒီကူမျိုးအတွက်လှူဒန်းသွားပါပြီ။ဒီကူမျိုးကတောင်ကိုရီးယားမှာစစ်တုဒ္ဒအကြီးဆုံးမျိုးဖြစ်ပြီးတော့နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအဆိုးရွားဆုံးခံရတဲ့မျိုးဖြစ်ပါတယ်။ကိုရီးယားကနာမည်အကျော်ဆုံးမင်းသားတစ်ယောက်ဖြစ်တဲ့အီမင်ဟွန်နဲ့သူ့ကိုကိုစားပြုတဲ့ကုမ္ပဏီကတော့တောင်ကိုရီးယားကပရာဟိတအဖွဲ့တွေကိုကိုရီးယားဝန်ငွေတန်း300ဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ2သိန်းခွဲကျော်လှူဒန်းသွားတာပါ။တရုတ်နိုင်ငံကဆိုရင်တော့တရုတ်မင်းသမီးဖန်ပင်ပင်ကဝူဟန်ကောင်းကျိုးအဖွဲ့အစည်းကိုဒီနှစ်အစပိုင်းကတည်းကဒေါ်လာ8200လူရန်ခဲ့ပါတယ်။တရုတ်နောက်ထပ်မင်းသမီးဆန်လီနဲ့သူ့ရဲ့ယောက်ျားမင်းသားဒန်ချောင်းတို့ကလည်းတရုတ်ယွမ်ငွေ3သိန်းဒေါ်လာ4000ကျော်ကိုဝူဟန်မြို့အတွက်လူရန်ထားတာပါ။ကိုရီးယား K-pop EXO အဖွဲ့ထဲမှာပါတဲ့တရုတ်အစိုးရ4ချောင်းကတော့ကိုရီးယားဝန်ငွေတန်20ဒေါ်လာနဲ့ဆိုရင်တော့16000ကျော်ကိုကိုရီးယားမှာလူဒန်းသွားတယ်လို့တရုတ် Global Times သတင်းစာမှာရေးထားပါတယ်ရှင်ဒီသတင်းရောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
ဒီသတင်းပါ call ကိုအခြေခံပြီး idiom အသုံးတွေကိုတင်ပြပြီးကိုစီစဉ်ထားတာမို့ပထမဦးဆုံ
း call it a day
ကိုတင်ပြပြီးမှဖြစ်ပါတယ်စာလုံးပေါင်းက call call ကခေါ်တာ it it ကတခုခုကိုရည်ညွှန်းတဲ့နံစားဖြစ်ပြီး a ကတခု day day ကရဲ့ဆိုတော့စကိုက်ခုံရဲ့ဓာတ်ရိုက်ဒီပေကတော့ရက်တရက်ကိုခေါ်လိုက်တာပေါ့ idiom ဒီပေကတော့ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပြီးနားတော်မင်းအလုတ်သိမ့်တော်မင်းဆိုတဲ့ဒီပေကိုဆောင်းပါလေတခါတရံလဲကိုသေးသေးလုံးလှုပ်လာတာကိုရတ်တော်မင်းအနားယူတော်မင်းဆက်မလုပ်တော်ဘူးဆိုလေ call it a day လို့ရည်ညွှန်းသုံးနိုင်ပါလေဒီသုံးနေပတ်သက်ပြီး George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accounts I'm calling it a day
ငွေစင်းနေနေပတ်သက်လို့ဒီနေ့လုံးလှုပ်လှုပ်နေတော့ကျွန်တော်သိပ်ကိုပြင်မနေပြီဗျာကျွန်တော်တို့ဒီနေ့တော့အလုတ်သိမ်းတော့မယ်လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accounts I'm calling it a day
ဆက်လက်ကြည့်ပြပြီးမှာကတော့
call the shots
ဖြစ်ပါတယ်စာလုံးပေါင်းက call call ကခေါ်တာ the the shots the shots ကဒီနေရာမှာအဓိပ္ပာယ်မျိုးမျိုးရှိပေမယ်ပြစ်ခတ်တယ်လို့အဓိပ္ပာယ်ရတဲ့ shoot 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 ဆိုတဲ့ကရိယာရဲ့နာ noun အဖြစ်အသုံးပြုထားတာဖြစ်ပြီး shots ကတော့ပြစ်ခတ်မှုတွေပေါ့ဒါကြောင့် scribe ခွန်ရဲ့လုံးောက်ဒီပေကပြစ်ခတ်ဖို့အတွက်ခေါ်ပေးတာအော်ပေးတာလို့ယူဆနိုင်ပါတယ် idiom အသုံးစင်းတက်လာတဲ့ယူဆအမျိုးမျိုးရှိတဲ့နဲ့တစ်မျိုးကတော့ရှေးဘရစ်တရှ်သင်္ဘောတွေခေတ်ကဆိုရင်ရန်သူကိုပြစ်ခတ်ရမှာကုန်းပပေါ်မှာရှိတဲ့တာဝန်ကျအရာရှိကဘယ်နေရာကိုချိန်ပြရမယ်ဆိုတာကိုအောက်ကတနက်ပြစ်သမားတွေကိုအမိန့်ပေးတာကနေစင်းတက်လာတယ်လို့ဆိုပါတယ်ဒီအသုံးရဲ့ idiom အရေးပဲကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့အဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာကျမတို့ခေတ်စကားရဆိုရင်တော့လူအသည်များကိုညွှန်ကြားတဲ့နေရာမှာရှိနေတာပေါ့ရှင်။ဘန်စကားအရဆိုရင်တော့သူကဘူးပဲပေါ့။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our boss, Mr. Green, calls the shots at work. But at home, it's his wife who makes the important decisions.
ကျွန်တော်ဆရာသမား Mr. Green ကအလုပ်မှာတော့သူကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတယ်ပေါ့လေဒါပေမဲ့လို့အင်ကြတော့အရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုတော့သူ့ဇနီးကခြားတာဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Our boss Mr. Green calls the shots at work but at home it's his wife who makes the important decisions
ခုဆက်လက်တင်ပြပေးမှာကတော့
at beck and call
ဖြစ်ပါတယ်စာလုံးပေါင်းကET Edgar နေရာကိုပြတဲ့ we be preposition beck beck က beckon beckon ဆိုတဲ့ဆယ်လေးရာစုအင်္ဂလိပ်သုံးကနေဆင်းသက်လာပြီးတော့လက်အမူအရာမျက်နှာအမူအရာခေါင်းလှုပ်ရှားမှုကိုသုံးပြီးခိုင်းတာအမိတ်ပေးတာညွှန်ကြားတာလို့အဓိပ္ပာယ်ရပါတယ် and n ကနေ call call ကခေါ်တာဆိုတော့ scribe ထုံးရဲ့ဓာတ်ရိုက်ဓိပ္ပာယ်ကတော့ခေါ်ပြီးရင်ခေါ်ပြန်ရင်းပေါ့ရှင်တချို့တို့ကတော့ back and call ဟာ back and call ဆိုတဲ့ရှေ့အသုံးကနေကာလရွေလွှဲလာတော့ back and call ဖြစ်လာတယ်လို့ဆိုကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပေါ့ရှင် back and call idiom အသုံးရဲ့အဓိပ္ပာယ်ကတော့စောစောကဓာတ်ရိုက်အဓိပ္ပာယ်နဲ့အလားတူရဲ့လို့ဆိုရမှာပါ။ခဏခဏခေါ်ပြီးအခိုင်းခံနေရတာပေါ့။ကျမတို့မြန်မာဘန်စကားမှာတော့ခိုင်းပါဖြစ်နေတာပေါ့ရှင်။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ Mary bullies her younger sister Joan a lot. Joan is at her beck and call, and sometimes she complains to her mother.
Mary ha tu nyi ma nge Joan a bo a to li bu ja de. Joan mu tu ga khna khna kho khai no. Ta kha li le Joan ga tu a me ko tai na bo lu thi be ya ba de. U ma ko naw ta khaw na sin chi ja ya aw.
Mary bullies her younger sister Joan a lot. Joan is at her beck and call, and sometimes she complains to her mother.
ခုနောက်ဆုံးတင်ပြပြီးမှာကတော့
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့သဘောအဓိပ္ပာယ်ကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင်
We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့သိကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြန်မကျခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွင်လွတ်သွားခဲ့တယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
We were very lucky as we got out of our house before it burned down.It was a very close call.
တရရှိမြကိုဒီတရင်ပါကောကိုအခြေခံပြီးတင်ပြခဲ့တဲ့ EDM အသုံးအနှုန်းကတော့
Call it a day. Call the shots. At Beck and Call. Close call.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမြို့မှလည်းနောက်ထပ် EDM အသုံးအနှုန်းကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒါကြအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။တရင်ချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။နယူးဇီလန်နဲ့အီတလီနိုင်ငံတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်အသွားအလာကန့်သတ်ထိန်းချုပ်မှုတချို့ကိုစတင်ဖြည့်လျှော့ပေးရေးဆောင်ရွက်မယ်အကြောင်းတနင်္လာနေ့ကကြေညာခဲ့ပါတယ်။COVID-19 ကိုဆေးရုံတဲကုသခဲ့ရပြီးတဲ့နောက်တနင်္လာနေ့မှာပဲတာဝန်ပြန်လည်ထမ်းဆောင်နေပြီဖြစ်တဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကတော့နိုင်ငံတွင်းကန့်သတ်ချက်တွေဖြေလျှော့ပေးဖို့အချိန်မတန်သေးဘူးလို့ပြောဆိုထားပါတယ်။အမေရိကန်ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေ၊ကျောင်းတွေနဲ့ခရီးယံဖျားကျောင်းတွေပြန်လည်ဖွင့်လှစ်ရေးအတွက်အဆိုပြုတင်ပြထားတဲ့လမ်းညွှန်ချက်သစ်တွေကိုပြည်ထောင်စုအစိုးရကသုံးသပ်နေပါတယ်။ဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ရေးတိုက်မြင့်ကန့်သတ်ချက်တွေကိုတနင်္လာနေ့မှာပြည်내တချို့မှာထပ်မံဖြေလျှော့လာပါတယ်။မင်နီဆိုတာ၊ကော်လိုရာဒို၊မစ္စဆစ်ဆီပီ၊မွန်တားနာနဲ့တင်နက်စီပြည်내ခေါင်းဆောင်တွေကတနင်္လာနေ့မှာပဲစီးပွားရေးလုပ်ငန်းတချို့ကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပါတယ်။မြန်မာနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံအတီးပြုလူနာတနင်္လာနေ့ညပိုင်းအထိ146ဦးရှိပြီးဒီထဲကဗိုင်းရပ်စ်ကင်းစင်သူ16ဦးရှိကြောင်း9ဦးကဆေးရုံဆင်းခဲ့ပြီးဖြစ်ကြောင်းအစိုးရကသတင်းထုတ်ထားပါတယ်။အင်္ဂါနေ့မနေ့ခင်းအစည်းအဝေးတွေကတော့ဒီလောက်ပါပဲရှင်။ COVID-19 အရေးပေါ်အခြေအနေအရပုံမှန်ထုတ်လွှင့်နေတဲ့ညနေ6နာရီခွဲကနေ9နာရီရေဒီယိုအစည်းအဝေးကိုယာယီရပ်ဆိုင်ထားပါတယ်။ညပိုင်း9နာရီကနေ10နာရီအစီအစဉ်နဲ့မနေ့6နာရီကနေ9နာရီအစီအစဉ်တွေကိုပုံမှန်တင်ဆက်ပေးနေပါတယ်။ VOA အစီအစဉ်တွေကိုအပိနာဆင်တဲ့အတွက် Wine.2 Wine.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကြန်ထိုက်ပါ
This program has come to you from the Voice of America, Washington.